Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များခင်ဗျာ VOA American တန်ခါနေ2025ခုနှစ်ဖေဖော်ဝါရီလတရက်စနေညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီတိဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်စတင်နေပါပြီ။လိုင်းလိုမီတာ1925 30နဲ့အခုစနေနေ့နေ့ပြန်တင်းနေမှာလိုင်းလိုမီတာ190ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့ပဲအတူတင်ဆက်ပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာစစ်အာဏာသိမ်း၄နှစ်ပြည့်မှာစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်တန့်ပြီးလူသားချင်းစာနာမှုအထောက်အပံ့တွေကိုဘေးကွင်းပြုဖို့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကတောင်းဆိုလိုက်ပါတယ်ဗြိတိန်နိုင်ငံကတော့ဒုက္ခရောက်နေတဲ့မြန်မာပြည်သူနောက်ထပ်တန်းအတွက်ကျန်းမာရေးအကူအညီတွေပေးသွားမယ်လို့ဒီကနေ့စစ်အာဏာသိမ်း၄နှစ်ပြည့်မှာပဲပြောဆိုပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမာကိုရူဘီယိုဟာပနားမတူးမြောင်းကိစ္စပြောင်းဝင်သူရဲ့ပထမအဦးဆုံးနိုင်ငံသားကြီးစဉ်ဖြစ်လက်တင်အမေရိက၅နိုင်ငံကိုစတင်သွားမှာဖြစ်ပါတယ်ဒီလိုနောက်ဆုံးအသတင်းတွေကိုဥစွာတင်ပြပေးမှာပ
ါဟုတ်ကဲ့ပါကိုစောမိုးကျော်ကြီးအခုလိုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာသတင်းပေးပို့ချက်ထဲမြန်မာအာဏာသိမ်း၄နှစ်ပြည့်ထိုင်းထိုင်းကဆန္ဒပြပွဲမှာထိုင်းမျိုးသမီးက
so today is the for anniversary of Myanmar coup
စစ်တပ်ဝင်ငွေနဲ့လေရင်စီဖြတ်တောက်ဖို့ပါသူပြောထားတဲ့ဒီသတင်းပေးပို့ချက်ပြီးမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဝါရှင်တန်တိုင်ဝမ်တက်ကမြန်မာရေးအစည်းအဝေးနောက်ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တိုင်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီဘွားဥရိယာတိနဲ့သတင်းတွေတက်ကတုတအစည်းအဝေးနဲ့ဇက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစောမှုကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပြီးလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပေးနိုင်အောင်ခွင့်ပြုဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကတောင်းဆိုလိုက်ပါတယ်ဒီမိုကရေစီနီလန်းကြရွေးချယ်တင်မြှောက်ခံရတဲ့အစိုးရစီကနေစစ်တပ်ကအာဏာသိမ်းလိုက်တာ၄နှစ်ပြည့်ချိန်မှာမြန်မာနိုင်ငံကပြဿနာတွေဟာအင်ဒိုပစိဖိတ်ဒေသမှာအကြီးမားဆုံးပြဿနာကြီးဖြစ်လာနေတယ်လို့စစ်တပ်အာဏာသိမ်း၄နှစ်ပြည့်အထိမ်းအမှတ်အဖြစ်ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်စစ်အာဏာသိမ်းထားတဲ့အတွက်မြန်မာပြည်သူတွေရဲ့အခွင့်အရေးတွေဒီမိုကရေစီမျှော်လင့်ချက်နဲ့ထောင်နဲ့ချီတဲ့ပြည်သူတွေရဲ့လွတ်လပ်မှုတွေဆုံးရှုံးသွားခဲ့တယ်လို့အမေရိကန်ကနေဒါ UK ဥရောပတမကဩစတြေးလျနယူးဇီလန်နော်ဝေးဆွစ်ဇာလန်တောင်ကိုရီးယားနိုင်ငံတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ပဋိပက္ခဖြစ်နေတဲ့အဖွဲ့အားလုံးအနေနဲ့လည်းနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့နဲ့အယက်သားပြည်သူတွေကိုမထိခိုက်အောင်ကာကွယ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်အာဏာသိမ်းထားတဲ့စစ်ကောင်စီဟာဘာသာပေါင်းစုံနဲ့တိုင်းရင်းသားလူမျိုးစုလူနည်းစုတွေအပေါ်ခွဲခြားဖိနှိပ်တာတွေအပါအဝင်စနစ်တကျညှဉ်းပန်းနှိပ်စက်တာလိန်ကွဲပြားမှုပေါ်အခြေခံတာနဲ့လိန်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်လူအခွင့်ချိုးဖောက်မှုတွေကိုကျူးလွန်နေတဲ့အတွက်အပြင်းထန်ဝေဖန်ပစ်တင်ရှုံချတယ်လို့လည်းပြောဆိုထားပါတယ်စစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာ2021ခုနှစ်ကတည်းကဆိုင်25ဇာလောက်ပိုများလာတယ်လို့ပြောဆိုထားပါတယ်ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆုံးဖြတ်ချက်ကိုလည်းနိုင်ငံတကာအတိုင်းအဝန်းကဝိုင်းဝန်းအကောင့်အထည်ဖို့ဒီနိုင်ငံတွေကတိုက်တွန်းထားပါတယ်
အခုလိုအချိန်မှာမြန်မာအတွက်ဒီတိန်ရဲ့ကျန်းမာရေးထတ်တူအကူအညီကိုကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူသားချင်းစာနာမှုအကူအညီလိုနေတဲ့ပြည်သူတစ်သန်းနီးပါးအတွက်ဒီတိန်ဆိုရကကျန်းမာရေးဆိုင်ရာထတ်တူအကူအညီထောက်ပံ့သွားမယ်လို့ကြေညာလိုက်တာပါလူသားချင်းစာနာတဲ့အကူအညီစံချိန်တင်အောင်လိုနေတဲ့မြန်မာနိုင်ငံအတွက်ကျန်းမာရေးဆိုင်ရာအကူအညီတွေပေးမယ်လို့စစ်အာဏာသိမ်း၄နှစ်ပြည့်အထိမ်းအမှတ်ဒီတိန်ဆိုရရဲ့နိုင်ငံခြားဒဏ္ဍာရီရနဲ့ဖွံ့ဖြိုးရေးဆိုင်ရာဌာန FCDO ကတင်ကြချက်ထုတ်ပြန်ခဲ့တာပါခင်ဗျာ
ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတို့ကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တိုးကောင်းမဲ့အမိန့်ကိုဒီကနေ့စနေနေ့မှာထုတ်ပြန်မယ်လို့သမရအင်ဘူတော်ကတောက်ကြနေမှာပြောကြပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကသွင်းကုန်တွေအတွက်အခွန်25ရာခိုင်နှုန်းနဲ့တရုတ်အတွက်သွင်းကုန်10ရာခိုင်နှုန်းတိုးကောင်းမှာဖြစ်တယ်လို့ကြေညာထားပါတယ်။အမေရိကန်အသက်တွေဆုံးရှုံးစေတဲ့ Phantom Menace တွေအထောက်အထားရှိအမေရိကန်နိုင်ငံတွေကိုတရားမဝင်လက်ဝင်နေတာကိုအိန္ဒိယမက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကခွင့်ပြုထားတယ်လို့အင်ဘူတော်ပြောကွင်းရကာရိုလိုင်းလက်ဖစ်ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ကနေဒါကတင်သွင်းတဲ့ရေနံစိမ်းတွေကိုဒီကနေ့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးအခွန်၁၀ရာခိုင်နှုန်းနဲ့တခြားကုန်ပစ္စည်းတွေအပေါ်မှာသွင်းကုန်အခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့သမ္မတထရန့်ကလည်းသတင်းတောက်တွေကိုပြောကြားထားပါတယ်သွင်းကုန်ခွန်တိုးကောက်မဲ့ကိစ္စအတွက်ဘယ်သူမှညှိနှိုင်းလို့ရမယ်ဆုံးဖြတ်ချက်မဟုတ်ဘူးလို့လည်းပြောဆိုထားပါတယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီးအစ်အနေနဲ့တော့ပထမဆုံးနိုင်ငံခြားရေးခီးစဉ်ဖြစ်လက်တင်အမေရိကကိုသွားဖို့ရှိပါတယ်အမေရိကန်နိုင်ငံသားဝန်ကြီးအစ်စ်မာကိုရူဘီယိုဟာ ပနမနိုင်ငံပါဝင်လက်တင်အမေရိကန်နိုင်ငံ၅နိုင်ငံခီးစဉ်ကိုဒီနေ့စနေနေ့မှာစတင်တော်မှာပါပနမထူးမြောင်းကိစ္စအပြင်ရွှေပြောင်းဝေရောက်သူများအရေးနိုင်ငံဖြတ်ကျော်ရာဇဝတ်ဂိုင်းများနဲ့မွေးရဆေးဝါးမောက်ခိုလုပ်ငန်းတွေအရေးစတာတွေကိုဦးစားပေးဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ပြည်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်ဆောင်ရွက်သွားဖို့ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာရေကြောင်ကွန်တွယ်ရေးအတွက်အရေးပါတဲ့ပနမာတူးမြောင်းမှာတရုတ်ကမမျှမတလွှမ်းမိုးနေတာကြောင့်အမေရိကန်ကပနမာတူးမြောင်းကိုပိုင်ဆိုင်အောင်လုပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားထားချိန်မှာနိုင်ငံခြားရေးဝန်ကြီးပနမာကိုသွားတာလည်းဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးရူဘီယိုပနမာကိုဒီနေ့ရောက်ရင်ပနမာတူးမြောင်းကိုသွားရောက်ကြည့်ရှုဖို့အစီအစဉ်ရှိပါတယ်ခင်ဗျာ။
Israel Hamas အဖြစ်ကရစေးသဘောတူညီချက်အရ Hamas ဘက်ကဖမ်းဆီးထားတဲ့တရားခံတွေထဲကနောက်ထပ်3ဦးကိုဒီကနေ့စနေနေ့မှာ Hamas တွေကပြန်လွှတ်ပေးခဲ့ပါတယ်။အသက်54နှစ်အရွယ်ပြင်သစ် Israel Offer Caladonon နဲ့အသက်35နှစ်အရွယ် Yadan Babisto ကို Gaza တောင်ပိုင်း Khan Yunis မြို့မှာတက်ချင်နေအဖွဲ့ကိုလွှဲပြောင်းပေးခဲ့တာပါ။အဲ့ဒီနောက်အသက်65နှစ်အရွယ် Israel American Keith Siegel ကိုတော့ဂါဇာစီးတီးစိတ်ကမှပြန်လွတ်ပေးခဲ့ပါတယ်အပြန်လာအပြင်ဒီကနေ့စနေနေ့မှာအစ္စရေးဘက်ကပါလက်စတိုင်းအကျဉ်းသား90ပြန်လွတ်ပေးဖို့သဘောတူထားပါတယ်ဒါပေမဲ့အရေးအတွက်ကို183ဦးထိတိုးပြီးဒီကနေ့နောက်ပိုင်းမှာအစ္စရေးကလွတ်ပေးမယ်လို့မျှော်လင့်ရကြောင်းပါလက်စတိုင်းအလေးလှုပ်ရှားတဲ့အဖွဲ့တစ်ခုကပြောဆိုပါတယ်ပြီးခဲ့တဲ့နေ့ကတော့ထိုင်းနိုင်ငံသား9ဦးအပါအဝင်တရားခံ10ဦးကိုဟာမတ်ဘက်ကလွတ်ပေးခဲ့ပြီးအစ္စရေးဘက်ကပါလက်စတိုင်း130ကိုလွတ်ပေးခဲ့ပါတယ်
မင်္ဂလာညချမ်းမသောတာရှင်များခင်ဗျာ VOA American တရဲ့ Farrellat ရဲ့စနေညနောက်ဆုံးရအထူးရှားဆုံးသတင်းတွေကိုကိုစော်မှုကျော်နဲ့ပြပြပေးခဲ့တာပါအခုတော့သတင်းပေးပို့ချက်ပါအာနာသိန်း၄နှစ်ပြည့်ထိုင်းနိုင်ငံကမြန်မာတန်ရုံရှိဆန္ဒပြပွဲအကြောင်းကိုပြောထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာနာသိန်းခဲ့တာ၄နှစ်ပြည့်တဲ့နေ့နဲ့စစ်ကောင်စီကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုနိုင်ငံတကာမှာဒီမိုကရေစီရေးလှုပ်ရှားအားပေးသူတွေဥဆောင်ကျင်းပတာမှာထိုင်းနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်ဖရိုင်လာတရက်နေ့စနေနေ့ညနေ၄နာရီကဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးရှင်မှာလုပ်ခဲ့တဲ့ဆန္ဒပြပွဲအကြောင်းမတ်ညိုလင်းပြောပြပေးပါအောင်ခင်ဗျာ
လင်းနှစ်ပြည်လာပြီဖြစ်တဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးရှင်မှာပြုလုပ်ကြပါတယ်ဒီဆန္ဒပြပွဲမှာမြန်မာအရေးလှုပ်ရှားတဲ့မြန်မာပြည်သားတွေရောထိုင်းဒေသခံတွေပါအများစုပါဝင်ခဲ့ကြပြီးထိုင်းဘာသာစကားနဲ့ရောမြန်မာဘာသာစကားနဲ့ပါစစ်ကောင်စီကိုစန့်ကျင်တဲ့အကြောင်းကြွေးကြော်ခဲ့ကြတာပါ
So today is the 4-4 anniversary of Myanmar coup. So as a Thai citizen,
ဒီနေ့ကမြန်မာနိုင်ငံမှာအာဏာသိမ်းတာ၄နှစ်ပြည့်တဲ့နေ့ပါဒီနေ့ဟာအရေးကြီးတာကိုထိုင်းနိုင်ငံသူတယောက်အနေနဲ့သိပါတယ်ဒီနှစ်ထဲမှာမြန်မာပြည်ရဲ့အရေးကြီးကိစ္စတွေအများကြီးလှုပ်ဆောင်မှုရှိနေတာကိုသတိပြုမိပါတယ်။ဒါကြောင့်အချက်၃ချက်တောင်းဆိုဖို့ဒီနေ့လာခဲ့တာပါ။တစ်ကသွေးစွနေတဲ့ငွေဆိုတဲ့လှုပ်ရှားမှုပါ။စစ်ရာဇဝဲမှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုချက်လီရင်စီတွေမယောင်းဖို့ဒီစီဘိုးငွေတွေပေးနိုင်အောင်ဘဲအစိုးရဘဲကုမ္ပဏီကမှမြန်မာစစ်ကောင်စီကိုဆက်ဆံတာတွေမလုပ်ဖို့ထိုင်းနယ်နိုင်ငံတကာအစိုးရတွေကိုတောင်းဆိုတာပါ။နှစ်အချက်ကစစ်ကောင်စီရဲ့ရွေးကောက်ပွဲကိုနိုင်ငံတကာကလုံးဝမထောက်ခံဘူးလက်မခံဘူးတောင်းဆိုပါတယ်ရွေးကောက်ပွဲဟာလွတ်လပ်ပြီးဒီမိုကရေစီနီးကျအလုံးပါဝင်မှတရားဝင်ပါလိမ့်မယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကဒီလိုမဖြစ်နိုင်ပါဘူးနောက်ဆုံး3အချက်ကတော့ထိုင်းကအမျိုးသားရေးအဖွဲ့အစုတွေဟာဒီမှာရောက်နေတဲ့မြန်မာတွေအပေါ်ထိုင်းလူထုကအထင်အမြင်လွဲအောင်သတင်းမှားတွေလှုပ်ကြံဖန်တီးဖြန့်ဖြူးနေတာတွေကိုလက်မခံဘူးပါဒီလိုလှုပ်တာတွေဟာမနစ်ကသိကိုသိတာထင်ရှားခဲ့ပါတယ်ထိုင်းမှာမွေးတဲ့မြန်မာဒုက္ခသည်တွေရဲ့ကလေးငယ်တွေကိုနိုင်ငံသားဖြစ်ခွင့်ပေးတယ်ဆိုတာမျိုးအမှားတွေရေးပြီးဖြန့်ဖြူးတာမျိုးပါဆိုရှယ်မီဒီယာတွေမှာတင်နေတဲ့ဒီသတင်းမှားတွေကိုထိုင်းလူလူကလက်မခံမဲ report လို့ကန့်ကွက်ဖို့ပါပဲလို့ပြောဆိုသွားတာပါ
ဒီနေ့ကျွန်တော်တို့နိုင်ငံမတရားအာဏာသိမ်းခံတာ၄နှစ်ပြည့်နေ့ဖြစ်ပါတယ်ကျွန်တော်တို့ပြည်သူတွေဒုက္ခရောက်နေတာဒီအတွက်ကျွန်တော်တို့ကရားတဲ့နေရာနဲ့ရောက်တဲ့ကျွန်တော်ရှိတဲ့အတန်တွေကိုထုတ်လွှင့်ဖို့အတွက်ကဘာတိအောင်ပြောဖို့အတွက်ရောက်လာတာဖြစ်ပါတယ်ဟုတ်ကျွန်တော်တို့မြန်မာပြည်သူပြည်သားတွေအခုထက်တိတော့ဆက်ပြီးတော့အဆုံးထိဆက်သွားမှာပါသူတို့ဘာသာဘယ်လိုပဲလုပ်လို့ပါသူတို့တို့တက်တန်းချီအောင်လုပ်နေမှာပဲဒါပေမဲ့ကျွန်တော်တို့ပြည်သူပြည်သားတွေကတော့အခုချိန်ဆက်လက်ရုန်းကန်နေတယ်တိုက်ခိုက်နေတယ်အာဏာရှင်အနည်းပြအောင်ဆောင်ရွက်နေကြတယ်ဖြစ်ပါတယ်ဟုတ
်အာဏာသိမ်းမှုမတရားအာဏာသိမ်းတော့လက်မခံရဲ့အကြောင်းပေါ့နော်ဒါ၄နှစ်ဆက်လက်လာခု အတူရောအေအီစီရဲ့ကော့
ပြည်ဝိုင်လာတရက်နေ့ညနေ 4:00 မှာကျင်းပခဲ့တဲ့ဒီဆန္ဒပြပွဲကို MIT Alliance Thailand ကဦးဆောင်ခဲ့တာဖြစ်ပါတယ်။အခုလိုအာနာသိန်းနှစ်ပတ်လည်ဆန္ဒပြပွဲတွေကိုထိုင်းနိုင်ငံမှာသာမကဂျပန်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံတွေမှာလည်းပြုလုပ်ခဲ့ကြတာဖြစ်ပါတယ်ရှင
်။အာနာသိန်း၄နှစ်ပြည့်ထိုင်းကဆန္ဒပြပွဲအကြောင်းမညိုလင်းပြောပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေဆက်တိုက်ပါ။ပထမဆုံးတော့ဝါရှင်တန်တိုင်ဝမ်ဒဲကမြမအရေးအစီအစဉ်ပါ။အမေရိကန်မှာယာယီနေထိုင်ခွင့် TPS ရုပ်သိမ်းနိုင်ခြေကိုပြောထားပါတယ်။မြမပါနေရက်ပြန်ရင်အန်ဒီရဲ့ရှိနိုင်တဲ့တချို့ကလူတွေအတွက်အကာအကွယ်ပေးယာယီနေထိုင်ခွင့် TPS စီစဉ်ကိုထရမ့်အစိုးရအသစ်ကရုပ်သိမ်းမှာကိုစိုးရိမ်နေကြပါတယ်။ဒါပေမဲ့မြမရေလွှတ်တော်တွင်ဘာမာကွတ်ကတ်စဖွဲ့ပူတဲဥက္ကဋ္ဌအမတ်ကတော့အစိုးရမလုံဖို့ပြောပါတယ်။ TPS ပြင်အမေရိကန်မှာတရားဝင်နေထိုင်နေတဲ့တခြားနည်းတွေအကြောင်းဥပဒေ၆ခုပြုဖွဲ့ USIRT 2002ကိုရဲရင်မြင့်မို့ကလည်းရှင်းပြပါဗျာ။မဟိသန်စင်ပြောပြပေးပါဦးခင်ဗျာ
။ 2015 January 20ရက်နေ့မှာကျန်းသက်စာကျင်းစုပြီးတော့ American ပြည်ထောင်စုရဲ့48ရောင်းမြောက်သမ္မတဖြစ်လာတဲ့ Donald Trump ကယာယီအကာအကွယ်ပေးတဲ့အဆင့် TPS Temporary Protective Status နဲ့ American ထဲမှာရွှေ့ပြောင်းနေထိုင်ခွင့်ယာယီပေးထားတာတွေကိုရုတ်သိမ်းနေဆိုပြီးတော့2024 October လတည်းမှာကြီးညာခဲ့ပါတယ်။အဲအကြောင်းလို့လက်ရှိမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း16နိုင်ငံကလူ 8,600 ကျော်ကသူတို့ရဲ့အနာဂတ်တွေဆက်လက်နေထိုင်ခွင့်ပေါ်မှာစိုးရိမ်မှုတွေတိုးလာနေတာဖြစ်ပါတယ်။2021 February 1ရက်နေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကြောင့်နေရရင်းကိုမပြောင်းနိုင်တဲ့သူတွေအမေရိကန်ပြည်အောင်စုမှာယာယီနေထိုင်ခွင့်အဖြစ် TPS ကိုမြန်မာနိုင်ငံသားတွေအတွက် 2021 မေလ25ရက်နေ့ကစပြီးတော့အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကစတင်ခွင့်ပြုခဲ့တာဖြစ်ပါတယ်။ရွှေပြောင်းမြန်မာဦးရဲ့အယောက်9000လောက်ရှိတဲ့မစ်ရှိဂန်ပြည်နယ်ဆိုင်ရာ Republican Outlook အမတ် Bill Heisinger ကဒီ TPS အတွက်စိုးရိမ်မှုတွေရှိနေတာကိုနားလည်တယ်ဆိုပေမဲ့လည်းဒီလူဝင်မှုကြီးကြပ်ရေးပိုင်းပြောင်းလဲမှုတွေမှာ Trump လုပ်တဲ့အခါမှာတော့ဒီ TPS ကိစ္စကအရင်ဆုံးအပြောင်းလဲတွေဖြစ်မဲ့အရာမဟုတ်ဘူးလို့မြင်တဲ့အကြောင်း VOA ကိုပြောပြပါရစေ။အမတ်ဟိုင်ဇင်ဂါကအမေရိကန်လွှတ်တော်ထဲမှာမြန်မာအရေးအလေးပေးလှုပ်ဆောင်နေတဲ့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်တာပါ
။ I don't know exactly what's going to happen with that. I'm aware of those conversations and that discussion.
TPS နဲ့ပတ်သက်ပြီးတော့ဘာတွေဆက်ဖြစ်မလဲဆိုတာကိုတော့ကျွန်တော်အတိအကျမသိပါဘူး။ဒီတွဲဆွေးနွေးမှုတွေရှိနေတာတော့သိပါတယ်။နောက်ဘာဖြစ်မလဲဆိုတာကိုစောင့်ကြည့်ရအောင်ပါပါ။ယာယီအကာအကွယ်ပေးအဆင့် Temporary Protected Status TPS အဖြစ်သတ်မှတ်ထားတဲ့ကမ္ဘာတစ်ဝှမ်းကနိုင်ငံတွေအများကြီးရှိပါတယ်။ကျွန်တော်အမြင်ကတော့ TPS ထက်စာရင်အမေရိကန်ရဲ့တောင်ပိုင်းနယ်စပ်ကနေတရားဝင်ထောက်ထားစာရွက်စာတမ်းမပါဘဲတရားမဝင်နယ်စပ်ဖြတ်ကျော်မှုတွေရပ်တန့်အောင်အရင်လုပ်ရမှာပါ။နောက်ပြီး TPS ဘာကြောင့်ဆက်ရှိဖို့လိုလဲဆိုတာကိုတကယ်ပြည်သူတွေရဲ့စက်ကြောင်းကိုဥပမာပြုပြီးတော့Trump ဆိုရရဲ့နိုင်ငံတိုင်းဝန်ကြီးဌာနကိုတင်ပြထောက်ပြပြီး TPS ကကောင်းတဲ့အစီအစဉ်ဘာကြောင့်ဖြစ်လဲဆိုတာနဲ့ဘာလို့ဆက်ပြီးထားတင်လဲဆိုတာကိုထောက်ပြသွားမှာပါ။ကမ္ဘာတစ်ဝှမ်းကတချို့ဒေတာတွေမှာ TPS ကိုလွဲသုံးစားလုပ်တာတွေရှိလို့ TPS ကိုနိုင်ငံအားလုံးမှာရုပ်သိမ်းလိုက်မယ်ဆိုပြီးဆုံးဖြတ်တာလို့ထင်ပါတယ်။ဒါကမှန်ကန်တဲ့ချင်းကပ်မှုမဟုတ်ဘူးလို့ထင်ပါတယ်။
TPS ရထားတဲ့သူတွေအနေနဲ့ American ပြည်အောင်စုမှာတရားဝင်18လဇက်တိုက်နေထိုင်ခွင့်ရှိပြီးတော့တက်တန်းတိုးခွင့်နေရှိပါတယ်။ဒါမှလည်းသမ္မတ Trump က TPS ကိုရုပ်သိမ်းဖို့ရှိတယ်လို့2024တုန်းကပြောဆိုလိုက်ပြီးတဲ့နောက် 2025 ခုနှစ်နိုဝင်ဘာလမှာ TPS တကြောပြန်ပြီးတော့တက်တန်းတိုးရမယ်သူတွေရောအသစ်လျှောက်လို့သူတွေမှာပါစိုးရိမ်မှုတွေတိုးလာနေတာပါဒါပေမဲ့ TPS အပြင် American ပြည်အောင်စုမှာတရားဝင်နေထိုင်နိုင်တဲ့တခြားနည်းလမ်းတွေရှိသေးတာကြောင့်အစိုးရမလွန်ကြဖို့လူဝင်မှုကြီးကြပ်ရေးနဲ့အခြေချနေထိုင်ခွင့်ဆိုင်ရာဥပဒေထောက်ကူအဖွဲ့USIRD ကိုတီထောင်သူကိုရဲရင်မြင့်မောကရှင်းပြပါသည်
အဲ့လိုမျိုးကိုကကျောင်းသားဗီဇာနဲ့ရောက်လာရင် F1 လည်းရှိနေကျောင်းသားဆက်တက်နေဒါဆိုလို့ရှင် F1 ဆက်ထိုင်းတာပေါ့ TPS status ကိုရုပ်သိမ်းခံရတယ်ဆိုရင်တော့မကိုမ F1 status ရှိနေရဆိုလို့ရှင်မြန်မာနိုင်ငံပြန်ပြီးတော့ deportation လုပ်ခံရမှာပြင်းနေတဲ့ဒိခင်မှာမဟုတ်ပါဘူးအဲ့လိုမျိုးပဲ H1B နဲ့အလုပ်ဗီဇာနဲ့လုပ်နေရလူတွေလည်း H1B ဆက်ပြီးတော့ထိုင်းကြမယ်အလုပ်ဆက်လုပ်ကြမယ်ပြီးတော့နောက်ဆုံးပေါ့နော်ကျောင်းလဲဒီအခြေအနေတစ်ခုခုကြောင့်မတက်နိုင်ဘူးအလောဗီဇာလည်းကိုမရနိုင်သေးဘူးဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုဆိုတာလူအခွင့်အရေးနဲ့လူသားချင်းစာနာမှုကိုအရင်တန်ဖိုးထားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက် humanitarian ground ရနိုင်ငံခေါ်လုံးသူဖွင့်ပြထားတာရှိတယ်။ နိုင်ငံခေါ်လုံးမှာရှောက်လိုက်ပြီဆိုလို့ရှိရင်ကိုယ့်ရဲ့ case ကို decision မချမချင်းပေါ့ American ပြောင်းစီတယ်မှာနေထိုင်မှုရပါပြီအဲ့အနည်းဆုံးတော့နိုင်ငံခေါ်လုံးမှာရှောက်ထားပြီးတော့ status တခုခုဒီမှာ lawful presence ဆိုတဲ့တရားဝင်နေထိုင်မှုတခုခုကိုင်ထားဖို့တော့ပြင်ဆင်ထားတယ်မှာ
ကိုယ့်ရဲ့အမိနိုင်ငံမှာမလုံခြုံလို့ကိုယ့်ရဲ့နေရက်ကိုမပြတ်နိုင်သေးတဲ့အတွက် American ပြည်အောင်စုမှာယာယီနေထိုင်ခွင့်အဖြစ် TPS ကိုခွင့်ပြုပေးထားတာပါ TPS ခွင့်ပြုချက်ကိုသမ္မတရဲ့အမိန့်နဲ့ချမှတ်တာပယ်ဖျက်တာလုပ်နိုင်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနကလည်းဆုံးဖြတ်ပိုင်ခွင့်ရှိတဲ့အကြောင်းကိုရဲရဲမြင့်မို့ကရှင်းပြပါသည
်သမ္မတတိုင်းကသူတို့ Inauguration Day မှာ Executive Order ဆိုပြီးတော့သမ္မတအမိန့်နဲ့လွှတ်တော်ကိုဖျက်ဆီးရမလိုဘဲနဲ့ဥပဒေပြုတာမျိုးတွေရှိတတ်ပါတယ်ဒါသမ္မတတိုင်းလုပ်ကြတာပါဒီထက်မှမှဂရုစိုက်ရမှာတခုပါအခု election circle ဒီရွေးကောက်ပွဲကာလမှာ focus ဖြစ်နေတဲ့ immigration ရယ် inflation ရယ် employment ရယ်ဒီလူဝင်မှုကြီးကြပ်ရေးဒီငွေကြေးဖောင်းပွားမှုရယ်ဒီအလုပ်ကံရရှိမှုပေါ့အဲ့ထဲမှာ immigration ဆိုတဲ့လူဝင်ကြီးကြပ်ရေးကအရေးကြီးတဲ့အပိုင်းတစ်ခုမှရောက်နေတဲ့အတွက်ကိုပထမဆုံးနေ့မှာတင် immigration နဲ့ပတ်သက်တဲ့ executive order ရေးထုတ်မယ်ဆိုပြီးကျွန်တော်တို့အနေနဲ့တုံ့တက်ရတာမျိုးရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့မြန်မာပြည်အများစုကတော့20နှစ်မတိုင်ခင်မှာပြင်ဆင်တဲ့ဟာတွေပြင်ဆင်ပြီးတော့ရှောက်တဲ့ဟာတွေရှောက်ဒီ F1 ဆက်ပြီးတော့ထိမ့်ပါလား H1B တွမ်းပါလားကြောင်းသားလားအလုပ်လားနောက်ဆုံးနိုင်ငံရေးခေါင်းလုံးရှောက်ပါလားဆိုတော့အများဆုံးပြင်ဆင်ပြီးတော့လှုပ်ဆောင်ထားဖို့ကျွန်တော်ဒီကနေပြီးတော့တတိပေးချင်ပါတယ
် TPS ယူသိမ့်မဲ့အပေါ်မှာစိုးရိမ်နေကြတဲ့မြန်မာတွေအနေနဲ့တခြားနေထိုင်ခွင့်နေလန်းတွေရှောက်ထားတဲ့တစ်ချိန်တည်းမှာပဲမိမိတို့နေထိုင်ရာ American ပြည်အောင်စုတွေကပြည်내အသီးသီးကကိုယ်စားလှယ်တွေစီကိုစာရေးဆက်သွယ်ပြီးတော့ TPS ရဲ့အထောက်အကူဖြစ်တဲ့ပုံနဲ့ဒါကိုမယုံသိရင်တိုက်တွန်းစော်ဩကြဖို့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌအမတ်ဘီလ်ဟိုင်ဇင်ဂါကတိုက်တွန်းထားပါတယ်
to say what will or will not happen
specifically ဖြစ်ဘူးဆိုတာကပြောရခက်ပါတယ်အစီအစဉ်အတိအကျကိုသေးစိတ်ချပြထားတာမရှိသေးပါဘူး Trump ဆိုရကဇန်နဝါရီ20ရက်နေ့မှာတက်လာပါတယ်ဒီမတိုင်ခင် VOA ပြည်သက်တွေနဲ့နားဆင်သူတွေကြိုတင်လုံနိုင်တာရှိပါတယ်ကိုနေထိုင်တဲ့ American ပြောင်စုကပြည်내အသီးသီးဆိုင်ရာအထက်နဲ့အောက်လွှတ်တော်အမတ်တွေကိုဆက်သွယ်ပါဒီလိုလုပ်တဲ့က Burma Caucus တွေနဲ့အထောက်အကူဖြစ်မှာပါမြန်မာပြည်သူတွေအကြောင်းပြောပြရတာပိုအဆင်ပြေစေမှာဖြစ်ပြီးလွှတ်တော်တွင်လုံရက်တွေကမြန်မာပြည်သူတွေပေါ်ကြိုးတက်ရောက်နိုင်မှုတွေကိုတည်ထားပြီးသူရောမသိသေးသူတွေပါအကျိုးရှိတဲ့ဆွေးနွေးမှုဖြစ်လာစေမှာပါဒါကြောင့် VOA ပြည်သက်တွေကိုတောင်းဆိုချင်တာကမြန်မာပြည်သူတွေရဲ့တောင်းဆိုမှုတွေကိုကြားစီဖို့တေချာဆက်သွယ်စကားပြောဆိုစေချင်ပါတယ်
။မြန်မာနိုင်ငံကနေကျောင်းသားဗီဇာနဲ့အမေရိကန်ပြည်အောင်စုကိုရောက်လာခဲ့ပြီးတော့2021ခုနှစ်မြန်မာနိုင်ငံမှာဆရာနာသိမ့်မှုဖြစ်ပြီးတဲ့နောက်အမေရိကန်ပြည်အောင်စုမှာယာယီနေထိုင်ခွင့် TPS နဲ့တောင်းလျှောက်နေလာတဲ့ရှီနေတီတီဟန်ကတော့တစ်ချိန်ချိန်မှာမြန်မာနိုင်ငံကိုပြန်ကျင်သေးတဲ့စိတ်ကြောင့်မြန်မာနိုင်ငံသားအဖြစ်ကနေလက်လွတ်လိုက်ရမယ့်အဖြစ်ကိုဝင်လေးနေတယ်ဆိုပြီးပြောပြပါလိမ့
်။ဒါကျွန်မဆိုရင်လည်းမြန်မာနိုင်ငံမှာ legal issue အနေနဲ့လုပ်ခဲ့တယ်။ဒီနိုင်ငံကိုပြန်လာတော့တင်ထွက်လာရဲ့။အဲဒီနောက်မှာမြန်မာပြည်ပြန်ဖို့မလုံခြုံတဲ့အခြေအနေမျိုးမျိုးရှိတဲ့ကြောင့်မလို့ TPS နဲ့ဆက်ပြီးတော့နေတယ်ပေါ့နော်။ဆိုတော့ဒီမှာနေနဲ့လည်း TPS နဲ့နေနဲ့မြန်မာအရေးကိုပို့ပြီးတော့သူလုံလုံခြုံခြုံနဲ့ဒါထိထိရောက်ရောက်ပါဝင်နိုင်ခဲ့တဲ့ဟိုအကြောင်းလေးလည်းရှိရပါတယ်နော်။ဆိုတော့အဲ့တော့ကိုတက်တဲ့ပြည်နယ်နဲ့မြမရေးကိစ္စတွေမှာအသေးဝါအသုံးချနိုင်တဲ့အခွင့်အရေးရတယ်နော် TPS နဲ့နေထိုင်နေရဆိုတာကလည်းအဲ့ဒီပုံမှာဆိုတော့အကဲ US ဒီအစိုးရအသက်ကဒီ TPS ကိုဆက်ပြီးတက်တန်းတိုးဝေးဖို့ကမတိချဘူးဆိုရင်ဒီဟိုကျမတို့လိုမျိုးဒီ TPS နဲ့နေနေတဲ့သူတွေမှာကိုယ်တွေမှာပြန်လို့မရတဲ့အခြေအနေနဲ့ဆိုတော့လေဒီနိုင်ငံရေးခေါလုံခွင့်လျှောက်ထားဖို့ပဲရွေးချယ်စရာကျန်တော့တာမျိုးအခြေအနေမျိုးတွေလည်းဖြစ်လာနိုင်တယ်နော်ဆိုတော့အဲ့ဒီအခါကျရင်ဒါရွေးချယ်စရာမရှိရွေးချယ်ခွင့်မရှိတာနေပဲဒီcitizenship ပြောင်းလာတဲ့အနေအထားမျိုးတွေလည်းဖြစ်လာနိုင်တယ်။ပြီးကိုမြန်မာနိုင်ငံကလည်းဒါ dual citizenship ပေးထားတာမျိုးမဟုတ်တဲ့အတွက်ကြောင့်မလို့ဒါမြန်မာနိုင်ငံအနေနဲ့ဆိုလို့ကိုယ်နိုင်ငံသားတွေပြီးရင်နောက်ပြီးအတတ်ပညာရှင်တွေအသိပညာရှင်တွေပေါ့နော်ဆုံးရှုံးတာမျိုးတွေလည်းဖြစ်လာနိုင်တယ်ပေါ့လေနော်။ဆိုတော့ကျွန်မဆိုလည်းမြန်မာနိုင်ငံမှာရှိနေလုံချင်သေးတယ် transition ကာလမှာကိုယ့်ရဲ့ဒါပညာကိုအသုံးချပြီးပါဝင်ချင်သေးတယ်ပေါ့နော်။ဒါတွေတော့မြန်မာ citizenship ကိုလက်လွတ်လို့လက်မလွတ်ချင်ဘူးလေနော်။ဆိုတော့အဲ့တော့ဒီအချိန်တွေမှာဒီလိုမျိုးအစိုးရမှုရမျိုးမျိုးရှိပါတယ်ဆိုတော့ဒီအားလုံးကတော့ဒီနိုင်ငံမှာယာယီခေါလုံရင်းတဲ့အချိန်တိုင်းဒီရောပြောင်းချင်တဲ့သူတွေပဲလीเนาะဟုတ
်သမရဂျိုးပိုင်နဲ့အစိုးရမစင်းခင်မှာ TPS တက်တန်းတိုးနိုင်တဲ့အချိန်ကာလကိုတိုးမြင့်ပေးသွားဖို့မြမအရေးထောက်ခံလှုံ့ဆော်နေတဲ့ Burma Advocacy Group ကသမရဂျိုးပိုင်တန်စီကိုလိမ့်မှုပြီးအိတ်ဖွင့်ပေးစာတစ်စောင်ကိုဇန်နဝါရီ17ရက်နေ့တုန်းကရေးသားပေးပို့ခဲ့ပါတယ်ဒီစာကို TPS တက်တန်းတူရေးထောက်ခံတဲ့မြန်မာပြည်သူတွေက petition အဖြစ်လက်မှတ်ရေးထိုးထားသလို Chin Baptist Church, Kitchen Baptist Church, Campaign for a New Myanmar, Sari, Myanmar Yi Lo Sang Ni Ja Le Ye, A Ye Phat Apwe Si A Khu 30 Law Ga Pa Win Pi Lo Lat Mat Yi Tho Taung So Tha Ka Ja Da Ba. Dai Mae Le Joe Biden Ga TPS Ne Patat Pi Lo Tu Tamra Ya Du Ga Ne Ma Sin Kin Thet Tu Lo Sang Da Myo Ma Shi Be Ne. 45 Ya Myaw America Tamra Phit Khe Le Donald Trump Ga 48 Ya Myaw America Tamra Aphit 2025 January La 20 Ya Ni Ma Chan Tit Sa Jing So Pi Lo Ya Du Lat Khan Ya Yu Lai Ba Le. Donald Trump ကအမေရိကန်ဦးစားပေးမူဝါဒကိုလက်ကင်ဆွဲထားလေရှိတဲ့သူဖြစ်ပြီးတော့မဲကယ်ပြည်အောင်စုမှာတရားမဝင်အခြေချနေထိုင်လူတွေအပါအဝင်ပြည်ပကနေရွှေပြောင်းနေထိုင်လူတွေပေါ်မှာလူဝင်မှုကြီးကြပ်ရေးပိုင်းမှာသဘောထားတင်းမာတဲ့သူလည်းဖြစ်ပါတယ်။သူသမ္မတအဖြစ်ယာတို့ယူပြီးတော့ချက်ချင်းဆိုသလိုပဲသမ္မတအမိန့်ဒါဇနဲချီကိုလက်မှတ်ရေးထိုးချမှတ်လိုက်ပါတယ်။အဲ့ဒီထဲမှာအမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာစီကံပြောင်းလဲမှုတွေလည်းတချို့ပါဝင်တာဖြစ်ပါတယ်။ဒီဘက်ကနေမဲခင်ပြောင်းစုတဲ့ကိုရွှေပြောင်းအခြေချနေထိုင်မဲ့ဒုက္ခတွေနေရာချထားရေး USRAP အစီအစဉ်ကိုပြန်စီစဉ်ဖို့အတွက်ဆိုင်းငံ့လိုက်တယ်ဆိုပြီးတော့လေသူကသမရအမိတ်ထုတ်ပြန်တဲ့ထဲမှာထည့်သွင်းထားပါလေ။အဲ့ဒီနောက်မြန်မာနိုင်ငံကသူတွေအပါအဝင်မဲခင်ပြောင်းစုတဲ့ကိုဒုက္ခတွေအဖြစ်နဲ့လာဖို့လာနေချီလျှောက်ထားပြီးတော့စောင့်ဆိုင်းနေကြတဲ့သူတွေလေးရလက်မှတ်ပါဖြတ်သိမ်းလိုက်ရတဲ့အခြေအခဲတွေကြုံတွေ့ကြရလေဖြစ်ပါတယ်ရှင်။
အမေရိကန်မှာအကာအကွယ်ပေးယာယီနေထိုင်ခွင့် TPS ရုပ်သိမ်းနိုင်ခြင်းကိုမဲ့တန်စင်ပြပြပေးခဲ့တာပါအခုတော့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာတရုတ်နဲ့မိစဉ်ကြီးကတဲ့မြန်မာနိုင်ငံရေးကိုပြန်ထုတ်နှစ်လိုက်ပါတယ်မြန်မာဆီယနာရှင်စနစ်ကိုအမြင့်ပြည့်အောင်လုပ်နေတဲ့လှုပ်ရှားမှုမှာတရုတ်နဲ့ပဋိပက္ခမဖြစ်ဖို့ကြိုးစားရမှာဖြစ်ပေမဲ့ကိုယ်ရင်မှန်းချက်ကိုအထိခိုက်ခံလို့မရဘူးလို့မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ်ဥတ္တမောင်တန်ကအရင်မင်းမြန်ပြပြခဲ့တာကိုပြန်လည်ထုတ်လွှင့်လိုက်ပါရခင်ဗျာ
ပြည်ခွန်မျိုးနဲ့ပါတီကဥဆောင်မှုအခမ်းအနားတော့ကိုယူထားတယ်လို့မြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံမှာလည်းစစ်တပ်ရဲ့ဥဆောင်မှုယူထားတာတွေ့ရပါတယ်တောင်းနဲ့ပတ်သက်ပြီးမြန်မာအရေးသုံးသပ်သူဒေါက်တာလာကျော်စုံမင်းကြီးမှာအဆုံးသတ်မှာအခုလိုပြောခဲ့ပါတယ်အဲ့ဒီကနေဆက်ပြီးဒုတိယပိုင်းကိုကြည့်ကြအောင်ပ
ါခင်ဗျားလည်းမြင်မယ်နော်ကဲဗမာပြည်မှာဟလာအဲ1962ခုနှစ်တည်းကဒီစစ်အာ58တည်းကစတာပေါ့ဗျာထားပါတော့ငွေ62ခုနှစ်တည်းကစခဲ့တဲ့ဒီစနစ်အတွင်းမှာကျမတို့ဗမာပြည်ကဘလောက်တရားစာတတွေပေါ်များရဲ့တန်းနဲ့ချွတ်ချွတ်ချုံကြအောင်ဆင်းရဲကုန်တာကြည့်တရုတ်ကခင်ဗျာအနည်း20 30အတွင်းမှာတန်းပေါင်း400ကျော် 500 ကိုဆင်းရဲတဲ့နဲ့ကလွတ်အောင်လုပ်တာဥပမာအပြင်ပြသူအခုဆင်းရဲမှုပပျောက်ရည်ကိုဘလို့အတိတ်ပဲဖွင့်မလဲဆိုအတိတ်ပဲကသူကတလူတခုကမဆာလောင်စရာဘောညာ
ဟု
တ်အဲပါလေတခုနောက်တစ်ခုကအဝယ်စားလုံလုံလောက်လောက်ဝေးရမယ်ပေါ့ရာသီဥတ္တရာနော်အဲနောက်တစ်ခုကဘာလဲဆိုတော့ခေါင်းပေါ်မှာအမိုးရှိရမယ်ဘောကအိမ်ရှိရမယ်ပေါ့ညာ
နော
်ခေါင်းပေါ်မှာအမိုးရှိရမယ်เจ้าหน้าတွေကစာတင်ွင့်ရှိရမယ်เจ้าหน้าအရွယ်မှာစာတင်ွင့်ရှိရမယ်မမမချာဖြင့်เจ้าหน้าရေးစိတ်ကုတ်ွင့်ရှိရမယ်ဘယ်သူကဒီတရုတ်ကွန်မြူနတီပါတီကိုဝင်ပြုတ်နိုင်တော့ဘယ်လိုခေါ်မလဲရှင်ပြိုင်နိုင်တော့သူကအစတွေကလည်းရှင်ပြိုင်ွင့်တော့မပေးပါဘူးစတွေကပြောထားပြီးသား
မှာဒီကွန်မြူနတီပါတီ ਨੇ စစ်တပ်ရဲ့ဥဆောင်မှုဆိုတာစစ်တပ်ရဲ့အဲဒါဟိုကျွန်တော်တို့တိုင်းရှင်ဖို့မသင့်တဲ့အရာနှစ်ခုမျိုးဖြစ်နေတယ်စစ်တပ်ရဲ့ဥဆောင်မှုကိုအတိမတ်ပြုနေတဲ့ဆောင်းပါးတချို့ကိုလည်းကျွန်တော်တို့အာဏာသိမ်းပြီးကစားမှာ Global Times မှာရေးခဲ့တာတွေကိုကျွန်တော်တို့ဖတ်ရဘူးပါတယ်ဆိုတော့ဘာကြောင့်လို့ဆရာမထင်တယ်လဲ
။ဟုတ်ဒါကဒီလိုပြ။အဲခင်ဗျာအခုဟို NLD တက်လဲ NLD ကိုသူအတိမတ်ပြုမှာပဲ။တက်သမျှအစိုးရကိုသူအတိမတ်ပြုမှာပဲ။ဒါကသူ့ပြည်တွင်ရေသူ့ပြည်သူတွေကပဲဆုံးဖြတ်ရမှာလေ။အဲ့တော့စစ်တပ်ကိုဟုတ်တယ်ကျမတို့ကမကြိုက်ဘူး။သို့တော်လည်း तू ကအခုဟာတော့ de facto government ပေါ့နော်။အခိုင်အမာအုပ်ချုပ်နေတဲ့အစိုးရဖြစ်တာပေါ့။အဲ့တော့ဆွေးနွေးမယ်ဆိုရင် तू နဲ့ပဲဆွေးနွေးရတာပေါ့။အခုခင်ဗျားစဉ်းစားကြည့်နော်။ဟိုအပြစ်ခံရဆဲရေးကို तू ကတအောင်းကိုလည်းပြောတယ်၊ကိုးကံကိုလည်းပြောတယ်တရုတ်က။စစ်ကောင်စီကိုလည်းပြောတာပဲလေ။ तू ဟိုနေ့မှခင်ဗျားနားထောင်ကြည့်။ဘယ်ဆုံးဘယ်အားလုံးကအပြစ်ခံရဆဲကြပါလို့သူပြောတာဖြစ်တယ်
။
နော်ဒီလူတွေပဲကွက်ပြောတာတော့မဟုတ်ဘူးစစ်တပ်လည်းပြောတာပဲ Aro setak guru tu pilih itu tu pihak pihak ni, jangan luli le pihak pihak ni. Tiup ke aku polisi ya, bama bina patah lu polisi ya tuah. Apa kerja sebiji? Bama bina mata saya ada luli, alu pare nengah Yesu niwe pihak Yesu lah. Eri tuat tuah, alu mau contohin ni lah boleh.
Okay.
Aro, tapi cemaru bama bina ga di setak sini tu, cemaru nyanyi maya nengu. Tangi ye pun piu tu deh, mian nai musra. Jemaru aku aku piau bersih, no.
Okay. Anes sasa biro bo, no. Anak dengan tungtat tu bika. Jemaru dengan di, piu kau dah malah dah mui. Sebayi abang piu, kini malah lo soin puban jadi leh sih deh, no. Adi lo soin puban muka tiu mu, sih nai tu na. Eraga. No, ma aku solusi jangan lo, ojo mu bawa ni ti, ojo mu kongsi ni ti, ni mu bawa lah, no, sura kaca lo, ni lo, kuai pia pia sura kan, dengan ini ya kuai pia de lo solusi, patui data de boya, no, data dalam saya ni mu pih data ni ha, tapi yang tu eh, so yang siapa pih bawa ni no.
Yang kerja lo, cuma ciri tua ni, oh, bama tak sih tu yang masih dia, tala. Bapak lu lesur tu mah, anak peri niar aja tu kain thara ni.
Ah.
Peri belu pemabi belu bapak tua tua tu, kuning piao, ya orang kain ni mah baca macam ni. Nalu gua kemeja piao le pemabi ye sesi sesi mama gua tu alam lasu leha, cuma elah lemah kamu tu orang.
Ah.
Pemabi dia, no, tapi lu, tu tu wele unified pi menira jaja lagi. Cemaru pemabih dia, no silung nyonya ibu kau nak jam jadi setak jam. Lo, dia boleh tu bi kau jam si, no.
Dia orang ni lah dia, oh tapi tu tu bukan lah melo, mayusau.
Mayusau.
Okay, cemari Amerika Rusia ni dia usah saya ni tahu, no. Adi ni tahu dia kau. Nama demokrasi lo siamu boh, dia usah sambung apa mah orang nyaw nai mula, dia mesti dia lo siamat tiada lah.
Umah apa?
Nama aku di Amerika jeda ka, Taiwan jeda jadi tu lo apa cakap tu ada dia ni beti berkapir deh, no? Amerika Taiwan yang undang aku dia kan dia kalai deh, siapa dia lah cikai deh, macam ni yang so Taiwan jeda jangan pada video di sana dah ni sila deh. Jadi ni mah we, no, ni mana yang mah kena jual de, anak ni yang ada cuci tunda tu, tunda jadi lo, amium amium kau dia lah dah ka, Amerika wayau lah ni de, Oza, amu Russia wayau lah ni de, Oza dia amu ni, si lah malah dah ha tu ye, tu jauh itu cecah malah malah sura, soi bukan amium, siapa ni dah mah?
Oh, era lo si ni dah ni, kena, wayi jual de mah si ni lah. No, oh, the China yang ah, pemabji itu, wanya sepat out terus warm itu bila selubjat lagi tu. Kalau di pemabji lego, tu tu pun nak tanya ah, America ru baru ah, wanya mah terus jauh bila mana. Tapi lu leh suruh dah terus nak jauh cetak. No, terus nak jauh mah, dah America ah, bukan dia wanya mah orang tu jauh mana. Rusia wanya lah orang jauh. Rusia leh tu dokan leh tu mau wanya mah. No, tu kalau wanya ni orang Rusia, dia go. Petara ni, tetapi mu tu Rusia pun lah tu, terlalu jauh mah mahuku, no. Jauh sahaja Amerika me, kalau Amerika ni ne, pun lah mah aku betul soyeng mungkin ada. Aku lek mian kuat ka, thulai de, kene mah pemabji jauh le pala lah beli, no. Kalau pemabji jauh le nene papa pala lah beli, kalau dahaga le, dia juga soyeng juga, tuan siapa kita tu. Tapi Amerika ni aku leshi ane thaya, no. Leshi ane thaya, Amerika tu dokar ini tu. Pilih ni je cuma, dia kata dia jangan lu pemabih itu, yang yang tertel lu ni aja. Amerika ngah tu hanya tu abu ni tu, lomla cha le lain, hala aku kena kula temaga siwi macam nada yahu kisa, Israel ni, Hezbollah kisa, erah ini yang ya kan ni je cuma, dia kata pemabih itu, yang yang tertel, no Amerika ngah wembiro, hanya mabiu ni ni cuma, no. Wenbi mabionai mabionai ni dia cima, dia gua memang sangat pilih tu, jualan ni banyak.
So, aku sama pelajar ni, apa macam cikam belajar, no? မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုကတရုတ်ကိုဘယ်လောက်ထိပဲမျှော်လင့်လို့ရမလဲ
။ဟိုကျမကြည့်တာလေ။တရုတ်တင်မဟုတ်ဘူး။ဘယ်သူမှမျှော်လင့်လို့မရ။တရုတ်ကလည်းတရုတ်ရဲ့ policy ကြီးအားလုံးကသူ့နိုင်ငံအကျိုးစီးပွားကို policy ပြ။ဟု
တ်။အ
ဲ့တော့ကျမတို့ကဟိုတော့
တကယ်လက်တွေ့နိုင်ငံရေးမှာကအကျိုးစီးပွားနဲ့ခုနဆရာမပြောသွားတယ်ဖဲချက်တွေကိုဘယ်လောက်ထိကိုက်ထားနိုင်လဲဆိုတော့ real power ပေါ့။တော့ power အရင်ကတည်းကတကယ်နိုင်ငံရေးမှာအဆုတ်ဖြတ်ပေးတာဟုတ်။
ဟုတ်တယ်။ခင်ဗျားအခုကြည့်လေခင်ဗျားMNDA ကထုတ်တဲ့ဟိုနေကြင်ညာချက်ကလေးမှာပဲကြည့်เนาะတိရွေကြိုက်လဲပြောရတယ်လက်ဦးဦးလေးလဲသူကကင်ထားရတယ်သူတို့တိမ့်တက်တိုက်ပြီးသားသူတို့နယ်မြေကိုသူတို့ခုခံကာကွယ်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးเนาะ MNDA ကထုတ်ပြန်တာဟိုတလုံးကကိုဝကျုပ်ထွန်းမြတ်နိုင်ရဲ့အင်တာဗျူးတစ်ခုเนาะခုခင်ဗျားတို့လည်းတွေ့လာမသိဘူး ARR ကကိုအောင်ဇော်နဲ့လုပ်တဲ့အဲကိုအောင်ဇော်နဲ့လုပ်တဲ့အင်တာဗျူးမှာသူပြောသွားတာတူလို့ဗျတိရွေကpolicy တွေကိုကျွန်တော်တို့သဟဇာတာမဖြစ်တော့ဘူးတရုတ်ရဲ့ policy နဲ့ပြိပခမဖြစ်အောင်နေရမယ်ဆိုတာအဲ့ဒါအမှန်ပဲကြာဗမာလူမျိုးရဲ့တရုတ်လူမျိုးရဲ့နှစ်နိုင်ငံအကျိုးစီးပွားလူမျိုးနှစ်မျိုးရဲ့အကျိုးစီးပွားဆိုတာဘယ်လို့မှထပ်တူမကြနိုင်ဘူးကြာအဲ့တော့ဟိုဟိုဘယ်လိုခေါ်မလဲတရုတ်ကိုလည်းကျမတို့ကတိတ်မျက်နှာပြောင်းအောင်လုပ်လို့မရဘူးအဲ့တော့ကျမတို့ကိုယ့်အကျိုးစီးပွားကိုလည်းကျမတို့ရောင်းစားလို့မရဘူးအဲ့တော့ကိုယ့်အကျိုးစီးပွားတက်ကတော့မမရက်ပြီးတော့နီးပရိရဲ့ရတော့ဟုတ်လားအခု MND တို့ AA တို့လုတ်တယ်ပေါ့ဗျာနည်းနည်းပြုတ်ပြုတ်ပြောင်းပြောင်းဖန်ပြီးပါမထင်နဲ့ကိုတိုင်းပြည်ကကြာဆုံးမတက်ဖြစ်နေတာလေအဲ့တော့အဲ့နိုင်ငံအတွက်ရှေးရေးအတွက်တင့်တော်စားတော့ဆက်ဆံရမှာပေါ့ကောင်းကောင်းမောင်းမောင်းသို့တော်လေကျမတို့အကျိုးစီးပွားတိုင်းပြည်ရဲ့အကျိုးစီးပွားအဓိကကျမတို့ဒီဆက်အနာရှင်စနစ်ကိုအပြတ်တိုက်နေတဲ့တိုက်ပွဲတော့အထီးကိုက်မှခံနိုင်ဘူးပေါ့ဗျာ
ဟုတ်ကဲ့ကျမအများကြီးကျေးဇူးတင်ပါတယ်ဟုတ်ဆမ
်ရပါလေရပါဟုတ်ကဲ့
ဟုတ်ကဲ့ခုဆွေးနွေးသွားခဲ့တဲ့သူကတော့ညီမရေးသုံးသပ်သူဒေါက်တာလက်ကျော်စောဖြစ်ပါတယ်ကျွန်တော်တမောင်ပ
ါမိစဉ်ကြီးကတဲ့မြမနိုင်ငံရေးတရုတ်မီးစင်ကြီးကတဲ့မြန်မာနိုင်ငံရဲ့ဥတ္တမောက်တန်ဒေါက်တာလှကျော်စောနဲ့အမေမြန်ပြောပြခဲ့တာပါမကြခင်နောက်စနေပတ်စဉ်ခဏတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီဝါဥရိယာဒီနဲ့သတင်းတွေတက်ကသုတအစီအစဉ်တွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ Farvilla တရဲ့စနေညပိုင်းရေဒီယိုအစီအစဉ်တွေကိုည7:00နာရီအထိရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းညဝက်ခံမှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီပွားဥရိယာဒီနဲ့သတင်းတွေတက်ကသုတအစီအစဉ်တွေမလာခင်အခုအာရှနိုင်ငံရေးပထမပါတရုတ်နဲ့အိန္ဒိယနောက်ထိုင်းဆက်ဆံရေးအိန္ဒိယနဲ့အင်ဒိုနီးရှားပူးပေါင်းဆောင်ရည်တွေကိုပြောထားပါတယ်တရုတ်နဲ့အိန္ဒိယကြားရပ်ဆိုင်းထားတဲ့တိုက်ရိုက်လေကြောင်းလိုင်းတွေပြန်ဖွင့်ပြီးနှွေးထွေးတဲ့ဆက်ဆံရေးရှိဖို့ဆွေးနွေးခဲ့ကြပါတယ်။နောက်အွန်လိုင်းငွေလိမ်ဂိုင်းကိစ္စတွေပါဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ထိုင်းဝန်ကြီးချုပ်တရုတ်ကိုသွားဖို့ရှိပါတယ်။အင်ဒိုနီးရှားနဲ့အိန္ဒိယကတော့ကာကွယ်ရေးပါဝင်ပူးပေါင်းဆောင်ရွက်တိုးမြှင့်လိုက်ပါတယ်။ကိုစောမှုကျော်ပြပြပေးပါအောင်ခင်ဗျာ။
တရုတ်နဲ့အိန္ဒိယအကြားတင်ငင်ပြီးကောင်းမွန်တဲ့ဆက်ဆံရေးတွေပြန်လည်တည်ဆောက်ဖို့တရုတ်ပြည်ပေကျင်းကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ဗစ်ခန်မစ်ရီနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့ဇန်နဝါရီလ28ရက်နေ့ကတွေ့ဆုံပြီးမူအရသဘောတူညီခဲ့ကြပါတယ်။ဗစ်ခရမ်မစ်ရီရဲ့တရုတ်ခရီးစဉ်ဟာတရုတ်နဲ့အိန္ဒိယအကြားနယ်စပ်အငင်းပွားမှုကြောင့်နှစ်ဖက်တပ်ဖွဲ့ဝင်တွေကိုတိလက်ရောက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့2020ခုနှစ်နောက်ပိုင်းအိန္ဒိယရဲ့အဆင့်မြင့်ဆုံးကိုယ်စားလှယ်တရုတ်ပြည်ကိုတွားရောက်တာဖြစ်ပါတယ်။နိုင်ငံဆက်ဆံရေးတွေတိုးတက်လာအောင်လုပ်ဖို့သဘောတူညီချက်ရမယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောပါတယ်
။ရှင်ဝမ်မ在龙年接待的最后一批客人。
တင်းရဲ့ခီးစဉ်ကိုကျိုးစိုးပါတယ်။အောင်မြင်တဲ့ခီးစဉ်တစ်ခုဖြစ်ပါစေလို့ဆန္ဒပြုပါတယ်။တင်းရဲ့ခီးစဉ်အတွင်းနိုင်ငံသဘောတူညီချက်တွေရရှိဖို့နဲ့နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်အင်အားသစ်တွေထောက်လောင်းနိုင်ဖို့ဆန္ဒပြုပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ဗစ်ခရမ်မစ်ရီကလည်းနိုင်ငံဆက်ဆံရေးတည်ငြိမ်အောင်လုပ်မယ်လို့ပြန်လည်ပြောဆိုခဲ့ပါတယ်
။ On our way to stabilizing the relationship
I cannot overemphasize the importance of community.
ကျွန်တော်တို့အနေနဲ့နိုင်ငံဆက်ဆံရေးတွေတည်ငြိမ်လာဖို့ကြိုးပမ်းနေပါတယ်။ဒီနေရာမှာအရေးကြီးဆုံးကတော့နိုင်ငံခြားဆက်သွယ်ရေးဖြစ်ပါတယ
်။တရုတ်နဲ့အိန္ဒိယကြားနယ်စပ်အငင်းပွားမှုကြောင့်2020ခုနှစ်ကနှစ်ဖက်တပ်တွေကိုထိလက်ရောက်တိုက်ခိုက်ခဲ့တဲ့အတွေ့အိန္ဒိယဘက်က20သေဆုံးပြီးတရုတ်ဘက်က4ဦးသေဆုံးခဲ့ပါတယ်။2020ခုနှစ်အတွင်းတိုက်ခိုက်မှု2ကြိမ်ထပ်ဖြစ်ခဲ့ပါတယ်။အဲ့ဒီနောက်နှစ်နိုင်ငံဆက်ဆံရေးတွေတင်းမာခဲ့ပြီးကိုဗစ်ကာယောဂါစတင်ချိန်2020ခုနှစ်အစောပိုင်းကတည်းကစပြီးနှစ်နိုင်ငံအကြားဓာတ်ရိုက်လေကြောင်းပြန်တမ်းမှုတွေရပ်ဆိုင်းထားခဲ့ပါတယ်။အခုအခါနှစ်နိုင်ငံအကြားဓာတ်ရိုက်လေကြောင်းပြန်တမ်းမှုတွေကိုပြန်လည်စတင်ဖို့မူအရသဘောတူညီခဲ့တယ်လို့အိန္ဒိယဘက်ကအခုတွစ်ဆုံပွဲအပြီးမှာထုတ်ပြန်ပါတယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုတွေပြန်လည်ရရှိလာအောင်တန်တမန်နီလာနဲ့ကြိုးပမ်းကြဖို့နှစ်ဖက်စလုံးကသဘောတူပါတယ်။အပြန်အလှန်တန်တရားတွေနဲ့ဆွဆွဲနေမဲ့အစားနားလည်မှုကူညီမှုပူပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ရမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကပြောဆိုကြောင်းတရုတ်ဘက်ကလည်းထုတ်ပြန်ပါတယ်။အာရှတိုက်ကကမ္ဘာလူဦးရေအများဆုံးနဲ့ဤပညာနဲ့စီးပွားရေးဖွံ့ဖြိုးလာနေတဲ့တရုတ်နဲ့အိန္ဒိယဟာ BRICS BRICS ကစီးပွားရေးပူပေါင်းဆောင်ရွက်မှုအဖွဲ့ဝင်တွေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတရုတ်အိန္ဒိယဘရာဇီးရုရှားတို့ပါဝင်တဲ့DBRICS BRICS အနေနဲ့ဒေါ်လာနေရာမှာအခြားငွေကြေးကိုအစားထိုးမယ်ဆိုရင်အခွန်တရားရာခိုင်နှုန်းတိုးကောက်မယ်လို့ပြီးခဲ့တဲ့ January 29ရက်နေ့ကချင်းကြောက်ပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲထိုင်းဝန်ကြီးချုပ်ဖေထွန်ထန်ရှီနာဝတ်ဟာတရုတ်ပြည်ကို February 5ရက်နေ့မှာတွားရောက်မှာဖြစ်ပြီးတရုတ်သမ္မတရှီချင်းပင်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။တရုတ်ထိပ်တန်းခေါင်းဆောင်နေနဲ့တွေ့ဆုံပြီးထိုင်းနယ်စပ်ကအွန်လိုင်းကြားဖြတ်ငွေလိမ်ခိုင်းကိစ္စခရီးသွားလုပ်ငန်းကိစ္စနဲ့လေတုညဉ့်ညမ်းမှုဆိုင်ရာကိစ္စတွေဆွေးနွေးမယ်လို့ January 28ရက်နေ့ကဝန်ကြီးချုပ်ဖေထုံထန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အဓိကအားဖြင့်ထိုင်းမြန်မာနယ်စပ်အပါအဝင်ထိုင်းလာအိုကမ်ဘောဒီးယားနယ်စပ်တွေမှာတရုတ်ရာဇဝတ်ခိုင်းတွေကလုပ်ကင်နေတဲ့အွန်လိုင်းငွေလိမ်ခိုင်းကိစ္စတွေကိုတရုတ်သမ္မတရှီကျင်းပင်ကိုတင်ပြသွားမယ်လို့ဆိုပါတယ်။ဒီတရုတ်ငွေလိမ်ခိုင်းတွေရန်ကြောင့်ထိုင်းနိုင်ငံအတွင်းလဲပတ်ဖို့မလုံခြုံဘူးလို့တရုတ်နိုင်ငံသားတွေအကြားကောလာဟာလတွေဖြစ်နေတဲ့အပေါ်ကူညီဖြည့်ရှင်းပေးနိုင်ရေးကိုလည်းဆွေးနွေးသွားမှာဖြစ်ပါတယ်။တရုတ်ဆောင်ဝမ်ရှန်အပါအဝင်တရုတ်နိုင်ငံသားတချို့မြန်မာနိုင်ငံဘက်ခြမ်းကအွန်လိုင်းငွေလိမ်ခိုင်းတွေမှာအလုပ်လုပ်ဖို့ဖြားယောင်းခေါ်ဆောင်ခံရပြီးနောက်ပိုင်းကောလာဟာလတွေကြောင့်တရုတ်ခီးသွားတွေထိုင်းနိုင်ငံကိုလာရောက်မဲ့ခီးစဉ်အများအပြားပယ်ဖျက်ခဲ့ပါတယ်။ဒါကြောင့်ထိုင်းလေကြောင်းပို့ဆောင်ရေးအပါအဝင်ထိုင်းခီးသွားလုပ်ငန်းတွေကိုထိခိုက်ခဲ့ပါတယ်။2024ခုနှစ်အတွင်းထိုင်းနိုင်ငံကိုကမ္ဘာလဲခီးသွား35.5တန်းကျော်ဝင်ရောက်ခဲ့ရမှာတရုတ်နိုင်ငံသား6.8တန်းပါဝင်ခဲ့ပါတယ်။ထိုင်းအစိုးရကတရုတ်ခီးသွား8တန်းအထိခန့်မှန်းထားပေမဲ့ရော့ကျခဲ့ပါတယ်။အခုလိုအချိန်မှာပဲအင်ဒိုနီးရှားနဲ့အိန္ဒိယအကြားကာကွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်လိုက်ပါတယ်။အင်ဒိုနီးရှားသမ္မတအသစ်ပရာဗိုဂိုဆူဘီယန်တိုဟာအိန္ဒိယကို January 25ရက်နေ့ကတွားရောက်ခဲ့ပြီးကာကွယ်ရေးအပါအဝင်ကဏ္ဍအတော်များများမှာပူးပေါင်းဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသမ္မတပရာဗိုဂိုကိုလက်ခံတွေ့ဆုံခဲ့ပါတယ်
။ The defense manufacturing or supply chain မှာ
နိုင်ငံအကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအတွက်ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးနဲ့ပို့ဆောင်ဖြန့်ချီရေးမှာအတူပူးပေါင်းလှုပ်ဆောင်မှုဆုံးဖြတ်ခဲ့ပါတယ်။ဒါပြင်ပင်လယ်ပြင်လုံခြုံရေးစိုက်ဘာလုံခြုံရေးအကြမ်းဖက်သမားတိုက်ဖျက်ရေးဆုံးရောက်ဝါဒတိုက်ဖျက်ရေးစတဲ့ကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်နိုင်ဖို့လည်းဆွေးနွေးခဲ့ပါတယ
်။နိုင်ငံအကြားကျန်းမာရေးကာကွယ်ရေးဒစ်ဂျစ်တယ်နည်းပညာပင်လယ်ပြင်လုံခြုံရေးစားတဲ့ကိစ္စတွေအတွက်သဘောတူလက်မှတ်တွေရေးထိုးခဲ့ပါတယ်။အင်ဒိုနီးရှားဟာ2025ခုနှစ်နှစ်ဆန်းပိုင်းမှာပဲအိန္ဒိယတရုတ်တို့ပါဝင်တဲ့ BRICS BRICS အဖွဲ့ဝင်ဖြစ်လာတဲ့တခုတည်းသောအရှေ့တောင်အာရှနိုင်ငံဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။တရုတ်နဲ့အိန္ဒိယနောက်ထိုင်းဆက်ဆံရေးအိန္ဒိယနဲ့အင်ဒိုနီးရှားပူးပေါင်းဆောင်ရွက်ရေးကိုကုစားမှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီဝါအစီအစဉ်မှာကုကံဘယ်တရုတ်နယ်ဇက်ကိတ်ပြန်ဖွင့်ပေမဲ့ကုန်သွယ်မှုနေနေသေးတာဝဟုဈေးကျစဘာပိုးကျလို့တောင်သူဒုက္ခရောက်တာကိုပြောထားပါတယ်ကုကံဒေသကတရုတ်နယ်ဇက်ကိတ်တချို့ပြန်ဖွင့်ပေးလိုက်ပေမဲ့ကုန်သွယ်မှုကတော့နှဲပါနေသေးတယ်လို့ပြောပါတယ် အခုတရုတ်နှစ်တကူကာလအဝယ်ရက်လို့တော့ဝါဟုစေးကြာပြီးနောက်စဘာပိုးလဲကြာလာကြောင်းတောင်သူတွေညှိနေပါတယ်ဖာမာတိုင်းစ်မီဒီယာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီဝတ်သတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချင်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမေစပယ်ကတင်ဆက်ပြီးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြီးခဲ့တဲ့ရက်ပိုင်းကပြန်ဖွင့်ပေးလိုက်တဲ့ကိုကန့်ဒေတာကတရုတ်နယ်စပ်ဂိတ်တွေမှာကုန်သွယ်မှုလုပ်ငန်းတချို့ပြန်လည်စတင်နေပြီဆိုတဲ့သတင်းနဲ့စကြပါတယ်စစ်ကောင်စီနဲ့ကိုကန့်တပ်မတော် MMDA တို့အပြည့်ရသဘောတူညီမှုရရှိပြီးတဲ့နောက်ပြီးခဲ့တဲ့ January 20ရက်နေ့ကစလို့တရုတ်ဘက်ကကိုကန့်ဒေတာအတွင်းကချင်းရွှေရော်နယ်စပ်ဂိတ်လောက်ကင်မြို့နယ်အတွင်းကရန်လုံကျိုင်းနယ်စပ်ဂိတ်နဲ့မုံကိုနယ်စပ်ဂိတ်တွေကိုပြန်လည်ဖွင့်ပေးခဲ့တာဖြစ်ပါတယ်။ဒါအပြင်တရုတ်ရဲ့ဖိအားပေးမှုကြောင့်2024ခုနှစ်နိုဝင်ဘာလကစလို့ဟိုပန်ဖောင်ဆိုင်ဂိတ်ကနေကိုကန့်ဒေတာဘက်ကိုကုန်ပစ္စည်းတည်ယူခွင့်တားမြစ်ကန့်သက်ချက်ကိုလည်းဝါတဖွဲ့ UWSA ကပြန်ဖွင့်ပေးလိုက်ပြီလို့ကုန်တယ်တွေကပြောပါတယ်။နယ်စပ်ဂိတ်တွေပြန်ဖွင့်ပေးထားပေမဲ့ကုန်သွယ်မှုပြုလုပ်သူအနေငယ်သာရှိပြီးကုန်သွယ်အများစုကတော့တိုက်ပွဲတွေထပ်ဖြစ်လာမှာစိုးရိမ်တဲ့အတွက်အခြေအနေကိုစောင့်ကြည့်နေကြတယ်လို့မူဆယ်ဒေတာကန်ကုန်သွယ်တဦးကဆိုပါရစေ။2020ခုစစ်စီရေးကာလအတွင်းမြောက်ပိုင်းညီနောင်၃ဘက်ကိုတိုက်ပွဲတွေရပ်တန့်မှုဖိအားပေးတဲ့အနေနဲ့တရုတ်နိုင်ငံဘက်ကမူဆယ်အပါအဝင်ကိုကန့်ဒေတာအတွင်းကနယ်စပ်ဂိတ်တွေကနေ73စီဆေးဝါးစားတောက်ကုန်လျှက်စစ်ပစ္စည်းနဲ့အိမ်ဆောက်ပစ္စည်းတည်ယူခွင့်ကို2024ခုနှစ်အောက်ကလာကစားလို့ကန့်တက်ခဲ့တာဖြစ်ပါတယ်။ဝါဒီလာမှာရှိတဲ့နယ်စပ်ဂိတ်တွေကိုတော့2024ခုနှစ်အော်တိုဘာလနောက်ဆုံးအပတ်ကစားလို့ပိတ်ပင်ခဲ့တာဖြစ်ပါတယ
်။ကုန်တွေဘေးကအဝေးရလိုက်တာကြောင့်ဝက်ဥစည်းထွက်နေပါကြဆင်းသွားတယ်လို့တောင်သူတွေကပြောလာပါတယ်။2025နှစ်အစမှာဈေးကောင်းရရှိနေတဲ့ဝါဥကအခုရပိုင်းမှာတော့ကုန်တွေဘေးကဝေယူမှုရနာထားလိုက်တာကြောင့်ဈေးထွက်လောက်ကြာဆင်းသွားတယ်လို့တောင်သူတွေကပြောပါရယ်ပြီးခဲ့တဲ့ January 23ရက်နေ့ကဈေးဝယ်ထဲမှာဝေါတပိတ်တာကို4000ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီး January 28ရက်နေ့မှာတော့တန်ကို2000ကနေ2500ကျပ်လောက်ထိဈေးကျဆင်းသွားတာဖြစ်ပါရယ်တင်းယုံနှစ်တကူကာလဖြစ်တာကြောင့်တင်းယုံကုန်တယ်တွေဘက်ကလည်းအယောင်းဝယ်ရနာထားကြတဲ့အတွက်ပြည်တွေမှာလည်းဝေါ့အဝေးရနာထားကြတာဖြစ်တယ်လို့ရန်ကုန်မြို့ကဝါဥကုံတဲ့တူကတုတ်တက်ပါလေမြန်မာနိုင်ငံမှာဝါဥကိုချင်းပြည်နယ်တောင်ပိုင်းမင်းသက်မတူပင်နဲ့ကံပက်လက်ဒေတာတို့မှအများဆုံးစိုက်ပျိုးကြပြီးဝါဥအစုနဲ့အခြားကိုတော့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကိုတင်ပို့ရောင်းချနေရပဲဖြစ်ပါလေ
အေယော်ရီတိုင်းတွင်းကစဘာစိုက်ခင်းတွေမှာရွှေခရုတွေကြားရောက်နေလို့တောင်သူတွေဒုက္ခရောက်နေပါတယ်အေယော်ရီတိုင်းတွင်းကနှွေစဘာစိုက်ခင်းအားလုံးဒီဘက်မှာစဘာပြဖို့ရွှေခရုတွေကြားရောက်နေတာကြောင့်ပိုးသက်ဆေးဖို့ကုန်ကျစရိတ်တွေမြင့်တက်လာပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေတာကန်တောင်သူတွေကပြောပါရယ်။အေယော်ရီတိုင်းဒေတာကြီးမှာပုံမှန်အားဖြင့်နှွေစဘာစိုက်ရိတ်က16သိန်းလောက်သာရှိပေမဲ့အခုနှစ်မှာစိုက်ရိတ်ကသိန်း20လောက်ထိတိုးချဲ့စိုက်ပျိုးထားပြီးလက်တလုံးမှာအဲ့ဒီစိုက်ရိတ်ကအားလုံးနီးပါးမှာရွှေခရုတွေကြားရောက်နေတာဖြစ်ပါရယ်။ပြီးခဲ့တဲ့မိုးစဘာရာသီချိန်ကရာဂီမုန်တိုင်းပါအဝင်ရေလွှမ်းမိုးမှုကြောင့်လေကအများပြပျက်စီးဆုံးရှုံးခဲ့ရတဲ့အတွက်အရင်နှစ်တွေကနှွေစဘာမစိုက်တဲ့လေသမားတွေပါအခုနှစ်မှာနှွေစဘာစိုက်ပျိုးထားချိန်မှာအခုလိုပိုးကျရောက်မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်မိုးရင်းပဲဆိုရင်လေအဲဒီကလည်းပြည့်ပြီးတော့လေမိုးရင်းကျတော့ပြန်ဆိုက်လို့ရတဲ့အချိန်ဟိုပြန်ကျဲဖို့ဟိုနဲ့အဆင်မပြေတော့တဲ့အတွက်တချို့တွေအဲဒီခရုခိုက်လို့ဟိုပြက်သွားတဲ့ဥစ္စာပြန်ပြီးတော့ဟိုမဆိုင်နိုင်တဲ့လူတွေဆိုတော့ဒီဘက်ကိုဟိုနဲ့ပေါ့ဟိုနဲ့ပြက်သွားတာပေါ့နှွေကြမှာပြန်ဆိုက်ရတဲ့ပုံအမျိုးဒီလိုမျိုးရင်ဘလို့ပဲဖြစ်ဖြစ်ဟောဒီကနှစ်တန်းလောက်ကဒါဟိုနယ်ခရုဖြစ်ရှိနိုင်တဲ့အေရီးယားဖြစ်သွားပြီ
ရွှေခရုကြားရောက်တဲ့ဒေသတွေတဲကဖျာပုံခရိုင်လက်ပတာခရိုင်မြောင်းမြခရိုင်ပတိန်ခရိုင်တို့မှာအဆိုးအဝါးဆုံးဖြစ်ပြီးလေဧကပေါင်း18သိန်းလောက်မှာပိုးကျရောက်နေတယ်လို့ဆိုပါတယ်ပြီးခဲ့တဲ့မိုးစဘာရာသီကလည်းအေယာဝတီတိုင်းအတွင်းရှိမြို့နယ်17မြို့နယ်ကမိုးစဘာဧက2000နီးပါးမှာရွှေခရုတွေကြားရောက်မှုကြောင့်ဧက9000နီးပါးလောက်ပျက်စီးခဲ့တယ်လို့လည်းအေယာဝတီတိုင်းစိုက်ပျိုးရေးဌာနကပြောပါရယ်စဘာခင်းနေမှာရွှေခရုကြားရောက်တဲ့တောင်သူတွေအနေနဲ့ပြိုးကျဲချိန်ကနေစဘာအပင်ရင့်နေတဲ့အထိပိုးသက်ဆေးအနည်းဆုံး2ချိန်လောက်ပျက်ပြန်းရတဲ့အတွက်လက်တရေကကိုဆေးဖို့ကြက်9000ကနေ တသိန်းလောက်ထိပုံမကုန်ကြနေတာဖြစ်ပါတယ
်ဟိုကျက်ပြီးကားလားလောက်ကနေပြီးတော့တလားကားလောက်ကြီးအောင်တော့ဖြတ်ကြည့်တာပေါ့အဲအဲ့ဒီကမှကျွန်တော်လည်းဒီသဆိုင်နဲ့လုပ်ပြီးတော့အခုနောက်မဲ့ဆိုလို့ရှိရင်ကျွန်တော်တို့မျိုးနယ်တွေမှာတင်စားရောင်းနေတဲ့ဒီဈေးတွေနဲ့တုံးရတာပေါ့လေအဲတော့အဲ့ဒါလည်းမျိုးဆက်ကတော့မပြတ်ဘူးရှိရပဲဟုတ်ကဲ့ဈေးတွေကမနိုင်တာဒါပေမဲ့မနိုင်တာလည်းဒီကြောင်ဖြစ်နေဟိုနေ့ဖြန်းလိုက်လို့ရှိရင်လည်းပေးတာပဲပေးပြီးတော့တော့ပေါက်ပွားမှုပါလေမတရားများနေတဲ့ခါမျိုးတွေကြတော့တောင်ကြီးတွေလည်းမြေလမ်းကလည်းနိုင်အောင်မဆန်းနိုင်တော့ဘူးအဲ့ဒီပေါ့လေ
ပြီးခဲ့တဲ့နှစ်ကຫນွေစဘာတရေကအတွက်စိုက်ပျိုးကုန်ကြစရိတ်၅သိန်းလောက်သာရှိပြီးအခုနှစ်မှာတော့သွင်းအားစုစရိတ်တွေမြင့်တက်လာလို့တရေကကို၁၈သိန်းကျော်အထိကုန်ကြမယ်လို့ခန့်မှန်းထားကြပါမယ်အမှန်တကယ်ကုန်ကြစရိတ်က၁၀သိန်းကျော်အထိရှိလာတယ်လို့တောင်သူတွေကဆိုပါတယ်အဲ့ဒီလိုတွင်းအားစုစရိတ်မြင့်တက်မှုတဘာဝဘိန်းနဲ့ပိုးမွှားအန္တရာယ်စတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရချိန်မှာစဘာစေးကြာဆင်းမှုကြောင့်တောင်သူတွေပုံပေါ်ဒုက္ခရောက်နေရတယ်လို့စိုက်ပျိုးရေးပညာရှင်တွေကထောက်ပြပြောဆိုထားပါတယ်။အေယာဝတီတိုင်းစိုက်ပျိုးရေးဦးစီးဌာနကတော့ရွှေခရုဝင်ရောက်တဲ့လယ်မြေတွေဟာမြေနိုင်ပြီးရေဝင်တဲ့နေရာတွေဖြစ်တာကြောင့်ရေဝင်ရေထွက်မြောင်းတွေကိုပိတ်ပင်တားဆီးတဲ့နီးစနစ်တွေနဲ့အသည့်ပညာပေးလက်ကမ်းစာတောင်ဖြန့်ဝေတာတွေကိုဆောင်ရွက်နေတယ်လို့ပြောဆိုထားပါတယ
်။ကိုကံပဲတရုတ်နဲ့ဇက်ကိတ်ပြန်ဖွင့်ပေးမယ်ကုန်သွယ်မှုနည်းနေသေးတာပါဝင်ကို Pharma Times Media ပြောပြပေးခဲ့တာပါအခုတော့ဥရယာတိနဲ့အနာဂတ်အစီအစဉ်မှာအမေရိကန်သမ္မတအမိတ်ဥရယာတိကိုထိခိုက်နိုင်တာကိုပြောထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဥရယာတိနဲ့သဘာဝပေါက်ကျဝင်းခြင်းအပေါ်တက်ရောက်မှုရှိစေမယ်အမိတ်တော်များများကိုချက်ချင်းထုတ်ပြန်လိုက်ပါတယ်ဂေယဗေဒစနစ်တွေကိုပါထိခိုက်လာနိုင်လို့တရားမျှတမှုအပေါ်စင်ကြောချက်ရှိနေပါတယ်နောက်လောင်ပြောပြပေးပါအောင်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ရဲ့သဘာဝပတ်ဝန်းကျင်ကာကွယ်ရေးလုပ်ငန်းတွေလျှော့ချဖို့ပြန်ပြေမြဲစွမ်းရင်ကဏဆက်ပြီးတော့မတိုးချက်ဖို့နဲ့ရှင်းနံတွေအခြေအကျထုတ်ယူဖို့အုပ်ချုပ်ရေးအမိန့်တွေတတိတန်းကြီးထုတ်ပြန်လိုက်ပါတယ်။ကမ္ဘာအပူချိန်တွေမြင့်တက်လာချိန်မှာပဲပြည်ရင်းရုပ်ကျွင်းလောင်စာတွေပုံမထုတ်ယူဖို့နဲ့ပျက်စစ်ကားတွေအတွက်ပေးထားတဲ့ခန်းစားခွင့်တွေရုပ်သိမ်းလိုက်တာဟာစိုးရင်စရာကောင်းတဲ့လုပ်ရတွေဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ကိုလံဘီယာတက္ကသိုလ်ဆာဗီယန်စင်တာဥဒုယာတိရေးရာဥပဒေဌာနတည်ထောင်သူလည်းဖြစ်တဲ့ပမောက္ခမိုက်ကယ်ဂဲရက်ကအခုလိုထုတ်ပြပါဗျာ
President Trump has issued a flurry of executive orders
သမရအမေဒီထဲမှာရေနံတွေခက်မှန်မှန်ထုတ်ယူဖို့တိုက်တွန်းထားပါတယ်တော်ရိုင်းဒရေးဆန်တွေအတွက်အလွန်ရေးကြီးပြီးဆယ်စုနှစ်တွေနဲ့ချီကာကွယ်ထားတဲ့အာတိတ်ဒေသတော်ရိုင်းဒရေးဆန်ဘေးမဲ့တော်ထဲမှာလည်းရေနံတူးလို့ရအောင်လုပ်ပေးထားပါတယ်မျိုးတုံးလူနီးပါးမျိုးစိတ်တွေကိုကာကွယ်ထားတဲ့အဲ့ဥပဒေပါကန့်သက်ချက်တွေနဲ့ရေနံကုမ္ပဏီတွေကိုဟန်တားလို့မရအောင်လဲဆောင်ရွက်ထားပါတယ
်။သမရသက်တမ်းပထမပတ်ထဲမှာတင်ဥဒုယာတိနဲ့တဘာဝပတ်ဝန်းကျင်အပေါ်တည်ရောက်စေမဲ့လုပ်ရတွေကတော့ဖလုံးအိမ်တက်ငွေထုတ်လို့မွှတ်ချရေးပါရီသဘောတူညီမှုကဒုတိယအကြိမ်နှုတ်ထွက်လိုက်တာလဲပါပါတယ်။ကုလသမဂ္ဂဦးဆောင်ကြိုပမ်းနေတဲ့ပါရီသဘောတူညီမှုပါဖလုံးအိမ်တက်ငွေထုတ်လို့မွှတ်ချရေးရည်မှန်းချက်တွေကိုအမေရိကန်နိုင်ငံကလိုက်နာဖို့မလိုတော့သလိုရာဒီဥဒုပြောင်းလဲမှုထိန်းချုပ်ရေးအတွက်ငွေကြေးထည့်ဝင်ဖို့မလိုတော့ဘူးဆိုတဲ့သဘောလည်းဖြစ်ပါတယ်။တမနာထရမ့်ကပြည်ရင်းမှာစွမ်းအင်လုံလောက်မှုမရှိဘူးဆိုပြီးတော့အရေးပေါ်အခြေအနေကိုလည်းထုတ်ပြန်လိုက်တဲ့အတွက်စွမ်းအင်ကုမ္ပဏီတွေအနေနဲ့ဖက်ဒရယ်အစိုးရပိုင်းမြေနေရာတွေပေါ်မှာပါရည်နံထုတ်ယူဖို့တွန်းအားပေးလိုက်တာလည်းဖြစ်ပါတယ်။ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုဥပဒေ Defense Production Act အရနိုင်ငံတော်ရဲ့လိုအပ်ချက်အဖြစ်ယူဆရတဲ့ကုန်ပစ္စည်းနဲ့တင်ရစားတာတွေကိုပုဂ္ဂလိကပိုင်မြေနေရာတွေမှာပါထုတ်ယူဖို့လဲခွင့်ပြုထားပါတယ်။ကျွမ်းကျင်သူတွေကတော့အမေရိကန်မှာဘရုံးကနဲ့မှမတူအောင်ရေနံအများအပြားထုတ်ယူနေတာဖြစ်တဲ့အတွက်နိုင်ငံတော်အတွက်စွန့်ရင်အရေးပေါ်အခြေအနေမဟုတ်ဘူးလို့ပြောပါတယ်။
The justification that he put forth in the executive order
ဆိုင်းဆိုင်ရာအရေးပေါ်အခြေအနေထုတ်ပြန်ရတာကလည်းစီစည်းနှုံးနေကြောက်ဖြစ်ပါတယ်။အမေရိကန်မှာလောင်စာစီစည်းကစံချိန်တင်အမြင့်ဆုံးကိုရောက်နေတာမဟုတ်ပါဘူး။တကဘာလုံးကဈေးနှုန်းထက်ဒီကစီဈေးနှုန်းကနည်းပါတယ်။သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေကြောင့်လောင်စာစီဈေးတွေကျသွားမှာမဟုတ်ပါဘူး။ဈေးတောင်ပိုတက်လာနိုင်ပါတယ်။သူအဓိကပြစ်မှတ်ထားတဲ့လေစွမ်းအင်ထုတ်လုပ်မှုဆိုရင်ဈေးသက်သာပါတယ်။လေစွမ်းအင်ထုတ်လုပ်မှုတွေရပ်သွားအောင်လုပ်ရင်တော့လောင်စာဈေးတွေပိုပြီးတော့တက်သွားမှာပါ
။မျိုးတုံးလူနေပါမျိုးစိတ်တဲ့ကာကွယ်ရင်နဲ့အတိတ်ဒေသကာကွယ်ရေးဆိုင်ရာဥပဒေနဲ့ရင်နံထုတ်လုပ်မှုကိုဟန်တားလို့မရဘူးလို့လည်းတမနာထွန့်မြတ်အမိန့်မှာဖော်ပြထားတာပါ။အာတစ်ဒေတာကတောရင်တရိတ်ဆန်ပေးမဲ့တော်ထမှာလဲရှင်နန်တူးဖို့နိုင်ဖို့လမ်းဖွင့်ပေးလိုက်တာပါ
။ The executive orders call for
တမနာအမိန့်အတော်များများထဲမှာရှင်နန်ရဲ့သဘာဝတန်ငွေကုမ္ပဏီတွေကိုအကျိုးများစေတဲ့အချက်တွေပါဝင်ပါတယ်။ American ha, the mind a shao, yinan tolo mu, leshi, a miazo nangan, pinidaga, a ye jide, a chetaku, pibari. Biden a suya letema, ari ini tago, yaukera, pibari. Biden a suya ye, muarajao, mahobau. Sezu nitin echi, jin don lade, muarari jao, yinan tolo mu, a mienzongo, yaulagera, pibari.
၂၀၃၀ပြည်လုံးနှစ်မှာထုတ်လုပ်သမျှကာတူတွေထဲ၅၀ရာခိုင်နှုန်းကရစစ်ကားတွေဖြစ်ရေးဆိုရဲတမရဟောင်းဘိုင်ဒန်ရဲ့ကြိုးပမ်းချက်ကိုပြောင်းပြင်မယ်လို့လဲထရမ့်ကကြေငြာပါတယ်။ရစစ်ကားဝယ်သူတွေကိုဒေါ်လာ၉၀၀၀ရာတီအခွန်ကွေးလွှတ်ခင်ပြုထားတဲ့ကွန်ဂရက်လွှတ်တော်ကဒီပြုထားတဲ့တမရဟောင်းဘိုင်ဒန်ရဲ့၂၀၂၂ခုနှစ်အထင်ကြီးဥပဒေကိုလည်းဖျက်သိမ်းမယ်လို့တမရထ
50 ရာခိုင်နှုန်းရှိရမယ်ဆိုတော့သမရအမိန်တစ်ခုကိုသမရအင်ဖြူတော်ကဖျက်သိမ်းလိုက်ပါတယ်။ဒါရီတို့အတွက်ပဲလို့တော့ထင်ပါတယ်။လက်စစ်ကထုတ်လုပ်တဲ့ကုမ္ပဏီတွေအပေါ်ကျင်းသိတက်ရောက်မှုရှိမှာပါ။ကားကုမ္ပဏီတွေအနေနဲ့လက်စစ်ကားတွေအစား hybrid ကားတွေဒါမှမဟုတ်သမရိုးကျကားတွေပဲပြောင်းလဲထုတ်လုပ်တာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ်။
ပေါ်တော်ကားထုတ်လုပ်တဲ့ကုမ္ပဏီတွေအနေနဲ့ရစ်ရစ်အတွက်ဆုံးမြတ်ချက်တွေချမှတ်ရတာဖြစ်တာကြောင့်သမရထွက်မြတ်လို့ရအပေါ်မကြေမနက်ဖြစ်မဲ့ပုံရှိတယ်လို့လည်းသုံးသပ်ပါတယ်။ကဘာတော်လုံးလျှစ်စစ်ကားဖက်ကိုဥတီသွားနေကြတာဖြစ်တဲ့အတွက်လည်းဖက်ဒရယ်အစိုးရရဲ့အထောက်အပံ့ရုတ်တရက်ဖျက်လိုက်တာကြောင့်ကဘာလုံငန်းစည်းကွက်နဲ့အပြိုင်ဘလို့ရှေ့ဆက်သွားရမလဲဆိုတာကားထုတ်လုပ်သူတွေဆုံးဖြတ်မှာဖြစ်ပါတယ်။နောက်ထပ်တယောက်မှုကတော့ Environmental Justice ဆိုတဲ့ဥတုရသည်ဆိုင်ရာတရားမျှတမှုရှိအပေါ်မှာပါလေလုံညဉ့်ညမ်းမှုထုတ်လုပ်နေတဲ့စက်ရုံအစ်စ်တွေကိုအစိုးရကပြန်လဲသုံးသပ်တဲ့အခါမှာလဲဒီစက်ရုံကြောင့်လေလုံတဲကိုဖလုံအိမ်တောင်ပရီဘလောက်ထပ်တိုးလာမလဲစည်ရင်တော့မှတဲ့လူမှုအတိုင်းဝန်ပေါ်ဘလောက်ထိတက်ရောက်လာမလဲဆိုတဲ့အချက်ကိုထည့်စင်စားဖို့လိုတော့မှမဟုတ်ပါဘူးတဘာဝပဝန်းကျင်ညမ်းမှုပေါင်းစုံရတဲ့တဲ့တဘာဝဘေးအန္တရာယ်အမျိုးရဲ့တက်ရောက်မှုတွေကိုစည်ရင်တော့မှတဲ့အတိုင်းဝန်ကပို့ပြော်ခါစီရင်ဆိုင်နေကြတာပါဒါကြောင့်လဲဥတုရသည်ပြောင်းလဲမှုတန်းကိုမမြတ်မတရင်ဆိုင်နေရတာတွေထပ်ဆိုးမလာအောင်လို့နိုင်ငံကအဖွဲ့အစည်းနဲ့လူမှုအဖွဲ့တွေကဆဲစုနှစ်တွင်နဲ့ချီအစီအစဉ်တွေချမှတ်ဆောင်ရွက်နေကြတာဖြစ်ပါတယ်။အခုတော့သမ္မတထရမ့်ရဲ့အမိန့်တွေကြောင့်အဲ့ဒီဂျိုပန်ဆောင်မှုတွေတဲထဲရည်သွင်းဖြစ်သွားနိုင်တယ်လို့ဥတုရာသီဆိုင်ရာတရားမျှတမှုကလည်းပိုးပြီးတော့ကင်းမဲ့သွားနိုင်တယ်လို့မိုက်ကယ်ဂက်ရက်ကရှင်းပြပါတယ်။ဖလုံအိမ်တောင်ဝယ်ထုတ်လုပ်မှုဒုတိယအများဆုံးဖြစ်တဲ့အမေရိကန်မှာသမ္မတထရမ့်ရဲ့အမိန့်တွေထွက်လာပြီးတဲ့နောက်ကမ္ဘာတော်ကဥတုရာသီပြောင်းလဲမှုတန်းနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့နိုင်ငံအတော်များများအတွေ့ကမ္ဘာအင်အားကြီးနိုင်ငံတွေဖက်ကအရေးတကြီးပူပေါင်းဆောင်ရွက်ဖို့ပိုးပြီးတော့လိုအပ်တာပြီးလို့လဲနိုင်ငံကောင်းဆောင်တို့ကတိုက်တွန်းလို့ဆိုလာနေကြပါတယ်။ကျမအနောက်လာပ
ါ။အမေရိကန်သမရသည်အမိန်ဥတုရသည်ထိခိုက်နိုင်တာနားလောင်ပြောပြခဲ့တာပါ။အခုတော့သတင်းတွေတဲ့ကသူတပါလူသားချင်းစာနာကူညီနေတဲ့ WFP အဖွဲ့အကြောင်းပြောထားပါတယ်။မြန်မာဘာအစာအိမ်စာရှားလာနေတဲ့နိုင်ငံတွေငတ်မခေါင်းပါမှုနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုကူညီနေတဲ့ DWFP ကမ္ဘာစံနယ်ခါအစီအစဉ်အကြောင်းမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
ဒီကဘာကြီးမှာဖြစ်ပြနေတဲ့သဘာဝဘေးအန္တရာယ်တွေလက်နက်ကင်ပဋိပက္ခတွေညီမျှမှုမရှိတဲ့စီးပွားရေးအခြေအနေတွေကြောင့်နိုင်ငံပေါင်း49နိုင်ငံကလူပေါင်း54တန်းခွဲနီးပါးဟာဆိုးဝါးလာတဲ့အစာရေစာငတ်မှုအနေအထားတွေမှာရှိနေရတယ်လို့ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောဆိုထားပါတယ်ဒါအပြင်နိုင်ငံပေါင်း84နိုင်ငံကလူပေါင်း343သန်းလောက်ဟာလဲစားနပ်ရိက္ခာလုံလောက်မှုမရှိတဲ့အနေအထားတွေကိုကြုံတွေ့နေကြရတယ်လို့ဆိုရပါဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်နိုင်ငံတဝန်းပဋိပက္ခတွေပိုပြီးပြင်းထန်လာတာသွာလာခွင့်တွေကန့်တတ်ပိတ်ပင်ခံရတာစီးပွားရေးရိမ့်ရိုင်လာတာနဲ့ရာသီဥတုနဲ့ဆက်စပ်တဲ့ဘေးရန်တွေဇက်တိုက်ကြုံခဲ့ရတာကြောင့်မြန်မာနိုင်ငံကလူဦးရေ15သန်းလောက်ဟာအခု2025ခုနှစ်ထဲစားနပ်ရိက္ခာမလုံလောက်တဲ့အငတ်ဘေးကိုရင်ဆိုင်ရနိုင်ခြေရှိတယ်လို့ဇန်နဝါရီလ29ရက်နေ့ကပဲထုတ်ပြန်ပြောဆိုခဲ့ပါတယ် WFP ရဲ့စစ်တမ်းအညွှန်းဂိမ်းတွေအရာကမ္ဘာမှာလက်ရှိစိုးရိမ်စရာအကောင်းဆုံးအငတ်ဘေးကိုကြုံတွေ့နေရတဲ့ထိတ်ဆုံးနေရာဒေသတွေကတော့
Democratic Republic of Congo, Afghanistan, Yemen, Syria နဲ့ The Sahel Delta လို့ပြောဆိုကြတဲ့ Sahara ဒေသခံနိုင်ငံအောက်ပိုင်းမှာရှိတဲ့ Burkina Faso, Chad, Mali, Mauritania, Niger နိုင်ငံတွေနဲ့ တောင် Sudan, Sudan, Somalia, Ethiopia မြောက်ပိုင်း Haiti တို့ပဲဖြစ်ကြပါတယ်။ ဒီနိုင်ငံတွေထဲမှာ25နှစ်ကျော်ကြာလာပြီဖြစ်တဲ့လက်နက်ကိုင်ပဋိပက္ခတွေလူအစုလိုက်အပြုံလိုက်ဆင်းရဲမွဲတေမှုတွေနဲ့နေထိုင်စရာအခြေတကျမရှိနေမှုတွေကြောင့် အငတ်ဘေးကြုံတွေ့နေရတဲ့နိုင်ငံတွေထဲမှာဒုတိယအမြင့်ဆုံးအဆင့်မှာရှိနေတဲ့အာဖဂန်နစ္စတန်ကတော့လူ၁၂တန်းခွဲလောက်အငတ်ဘေးရင်ဆိုင်နေရတယ်လို့ဆိုပါတယ်။နှစ်ပေါင်း၄၀ကျော်ရှိနေတဲ့ပဋိပက္ခတွေကအခုလိုငမ်းမမှုကိုဖြစ်လာစေခဲ့တာလို့လည်းဖော်ပြထားတာပါ။အစာရေစာငမ်းမမှုကမ္ဘာအဆင့်၃မှာရှိနေတဲ့ယေမန်ကတော့ လူငယ်တဲ့ရှစ်နှစ်ကစားခဲ့တဲ့ပြည်ရင်းစစ်တမ်းကြောင့်လူ၁၇နှစ်အစာရေစာငမ်းမမှုကြုံနေရတယ်လို့ဆိုပါတယ်။ငမ်းမမှုအဆင့်လေးမှာရှိနေတဲ့ဆီးရီးယားကလည်း၁၂နှစ်ကျော်ကြာပြည်ရင်းစစ်တမ်းကြောင့်ပဲဖြစ်ပြီးလူပေါင်း၁၃သန်းနီးပါးငမ်းမမှုကိုရင်ဆိုင်နေရတာပါ။ဘာကီနာဖာဆိုချတ်မာလီမော်ရီတေးနီးယားနဲ့နိုင်ဂျာနိုင်ငံတွေရှိတဲ့ The Sahel ဒေသကတော့လက်နက်ကိုင်ပဋိပက္ခတွေဥရုယာတီဖောက်ပြန်ဆိုးဝါးမှုတွေကြောင့်လူပေါင်း၁၃သန်းဝန်းကျင်ဟာငမ်းမမှုတွေရင်ဆိုင်နေရတယ်လို့ WFP ကပြောဆိုထားပါတယ်။အခုလိုအချက်လက်တွေကိုလေ့လာထုတ်ပြန်ပြီးငြိမ်းချမ်းမှုတည်ငြိမ်မှုပြည်စုံကျယ်ဝမှုတွေကိုအခြေခံကကမ္ဘာနိုင်ငံအနှံ့လိုအပ်နေတဲ့နေရာတွေမှာအစားအသောက်ဆိုင်ရာကူညီထောက်ပံ့မှုတွေပေးနေတဲ့ WFP ဟာကမ္ဘာပေါ်ကလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေထဲမှာ အကြီးမားဆုံးအဖွဲ့ကြီးဖြစ်ပါတယ်။WFP ကိုလွန်ခဲ့တဲ့1960တခုနှစ်ကစတင်ထူထောင်ခဲ့ပြီးနိုင်ငံပေါင်း130ကျော်နဲ့လုပ်ငန်းတွေကိုအကောင့်ထည်ဖော်လှုပ်ဆောင်နေတာလည်းဖြစ်ပါတယ်။WFP ဟာ2020ခုနှစ်မှာတော့ငြိမ်းချမ်းရေးနိုဘယ်ဆုကိုရရှိခဲ့တာဖြစ်ပါတယ်ရှင်။
ဒီနေ့တဲ့ပြည်ဖီအဖွဲ့အကြောင်းမှန်းညွှန်လင်းပြပြခဲ့တာပါအခုတော့ VOA American
အသံရဲ့စနေညစီစဉ်တဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုဆောင်မှုကြောင့်ပြပြပေးပါဦးခင်ဗျာမြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပြီးလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပေးနိုင်အောင်ခင်ပြုဖို့ American နဲ့မဟာမိတ်နိုင်ငံတွေကတောင်းဆိုလိုက်ကြပါတယ်။ဒီမိုကရေစီနီလန်းကြရွေးချယ်တင်မြှောက်ခံရတဲ့အစိုးရထံကနေစစ်တပ်ကအာဏာသိမ်းတဲ့လေးနှစ်ပြည့်အချိန်မှာမြန်မာနိုင်ငံကပြဿနာဟာအင်ဒိုပစိဖိတ်ဒေသမှာအကြီးမားဆုံးပြဿနာဖြစ်နေတယ်လို့စစ်တပ်အာဏာသိမ်းလေးနှစ်ပြည့်မှာအမေရိကန်နဲ့မဟာမိတ်တွေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူသားချင်းစာနာမှုအကူအညီလိုနေတဲ့ ပြည်သူတသန်းအတွဲပြည်ထောင်နိုင်ငံကကျန်းမာရေးဆိုင်ရာအကူအညီထပ်တိုးပေးသွားမယ်လို့ပြောကြားလိုက်ပါတယ်။လူသားချင်းစာနာမှုအကူအညီစံချိန်တင်လောက်အောင်မြန်မာနိုင်ငံအတွက်ကျန်းမာရေးဆိုင်ရာလိုအပ်နေတဲ့အတွက်ကျန်းမာရေးဆိုင်ရာအကူအညီတွေပေးတော်မှာဖြစ်တဲ့အကြောင်းဆေးအာဏာသိမ်းလေးနှစ်ပြည့်မှာပြောဆိုပါတယ်။ကနေဒါမက္ဆီကိုနဲ့တရုတ်နိုင်ငံတို့ကတင်သွင်းခဲ့တဲ့ကုန်ပစ္စည်းတွေအပေါ်သွင ကပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းအချင်းချင်းပြီမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့စိုက်တာဟမ်ဒောင်းနဲ့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝိမမဖီဝေကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များလည်းကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနာယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you.